Welcome to the Voice of America in Burmese.
Mingla Bong ne Pidong ne Mne Khen Phit Ba De Bya Washington Bureau of View American Tan Ga Ni 2015 Khu Ne Mila 3 Ye Tanin Khu Ne Ne Mne Khen Season Ni Go Myanmar San Daw Chin Mne 6 Nai Ga Ni 9 Nai Thi Line Lo Mi De 30 Ne 40 Ne 49 Ga Ni Sa Tin Tan Lwin Ni Ba De Khmya မနက်တော့အစည်းအဝေးကတော့ကျွန်တော်ရန်နိုင်ပါ
မင်္ဂလာမနက်ခင်ပါခင်ဗျာဒီကနေ့မနက်ဖြန်သတင်းတွေကိုမရင်ချင်းနိုင်နဲ့ကျွန်တော်ကြိုတင်ကြညာမှာပါဒီပေါ်နိုင်ငံမှာငလျင်ကြီးလက်အုပ်ပြီးသတင်းတစ်ပတ်အကြာတက်ရှင်ချန်ရစ်သူထပ်တွေ့ရဖို့မျှော်လင့်ချက်နေလာနေပါပြီဘယ်ဒီမိုးမြို့မှာရတဖွဲ့ဝင်တွေကိုလူသတ်မှုနဲ့ရေးယူမယ်လို့ကြေညာပြီးတဲ့နောက်စနေနေ့ကအောင်ပွဲခန့်ကြီးတက်ပွဲလုပ်ကြပါတယ်အမေရိကန်နဲ့ကနေဒါဘာသာရေးလွတ်လပ်ခွင့်ဆိုင်ရာတာဝန်ကြီးတွေမြန်မာနိုင်ငံစီ၃ရက်ကြာလာရောက်ဖို့ရှိပါတယ်ဒီသတင်းတွေအပေါ်အဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားပါပါခင်ဗျာ
ဟုတ်ကဲ့ပါသတင်းတွေနောက်ပိုင်းမှာနားဆင်ရမယ့်အထဲမှာတော့ထိုင်းတောင်ပိုင်းမှာရွှေပြောင်းအလုပ်သမား30ကျော်တေဆုံးတာနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့ HRW ဘက်ကထိုင်းအစိုးရကိုတောင်းဆိုလိုက်ပါတယ
် Well there needs to be an independent international investigation the Thai simply are not capable of investigating
HRW ရဲ့အာရှရေးရာဆိုင်ရာညွှန်ကြားရေးမှူး Brad Adams ပြောတော့တာပါဒီကြောင်းကိုမကြခင်မှာနားဆင်ရဖို့ရှိပါတယ်ဒါပြင်ကမ္ဘာသတင်းလွတ်လပ်ခွင့်နေ့မှာမြန်မာစာရေးဆရာတွေဘာတွေတောင်းဆိုလိုက်တယ်ဆိုတာပါဝင်အပတ်စဉ်ကဏ္ဍတွေမှာဆိုရင်တော့မြန်မာပြည်ရာ30ချက်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်နဲ့စနေညတိုင်းရည်လိုင်းအစီအစဉ်တွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီကြောင်းတွေမပြောခင်မှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်အင်ဂျင်နိုင်တို့ကကြီးညာပေးမှာဖြစ်ပါတယ်ဗျာ
နီပေါ်နိုင်ငံမှာ 9.8 ပြင်းရရှိတဲ့ငလျင်ကြီးလှုပ်ခတ်ခဲ့ပြီးသတင်းတစ်ပတ်အကြာနောက်ထပ်အသက်ရှင်ကျန်ရင်းသူတွေရှာတွေ့ဖို့မျှော်လင့်ချက်မြင့်မြင့်လာနေပြီလို့တာဝန်ရှိသူတွေကပြောပါတယ်ကတ်မန်ဒူးမြို့တော်ကပျက်စီးပုံတွေကြားထဲမှာအသက်ရှင်ကျန်ရင်းသူတယောက်မှထပ်မတွေ့တာနှစ်ရက်ကြာပြီးတဲ့နောက်လေဝင်လေထွက်ရှိတဲ့နေရာမှာဒါပိတ်မိနေတာမဟုတ်ဘူးဆိုရင်အသက်ရှင်ကျန်ရစ်ဖို့အလားအလာသိမရှိလာဘူးလို့နီဘောပြည်ရဲ့ရဲဌာနတာဝန်ရှိသူလက်စ်မီတာကာကစနေနေ့မှာပြောပါတယ်အသက်15နှစ်အရွယ်လူငယ်လေးတဦးနဲ့အသက်20ဝန်းကျင်အမျိုးသမီးတဦးတို့ကိုကြာသပတေးနေ့မှာအပျက်စီးပုံနေကြကကယ်တင်နိုင်ခဲ့ပါတယ်ဥရောပတိုက်တာတစ်ထောင်လောက်အပါဝင်လူထောင်ပေါင်းများစွာပျောက်ဆုံးနေစေပါတေဆုံးသူအရေအတွက်6600ကျော်ရှိပြီဖြစ်ပြီးအများစုဟာကတ်မန်ဒူမြို့တော်တွင်နဲ့ပတ်ဝန်းကျင်အရပ်တွေမှာတေဆုံးကြတာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်နေအိမ်တွေပျက်စီးဆုံးရှုံးသွားလို့ဟင်းလင်းမြန်မာနေထိုင်နေရသူလူပေါင်းများစွာကသူတို့အတွက်အစားအစာရည်နဲ့တခြားအထောက်အပံ့တွေပိုးပြီးတော့မြန်မြန်ပို့ပေးဖို့အစိုးရနဲ့အကူအညီပေးဖွဲ့တွေကိုတိုက်တွန်းနေပါတယ်
။စနေနေ့ကဘယ်တီမိုးမြို့တော်ခမ်းမရှိမှာထောင်ထဲချီတဲ့လူတွေစုဝေးပြီးမြို့တလျှောက်ကျွေးကြော်တန်တွေအော်ဟစ်ဆန္ဒပြခဲ့ကြပါတယ်။ရဲတပ်ဖွဲ့နဲ့ပြည်ရင်းကာကွယ်ရေးအရန်တပ်ဖွဲ့တွေကြားရဲကိုဖျက်ပြီးဆန္ဒပြသူတွေကအောင်ပွဲခံလမ်းလျှောက်ချီတက်ခဲ့ကြတာပါ။Federal Grade တည်ဆုံမှုနဲ့ပတ်သက်လို့ရဲရာရှိ6ဦးကိုရာဇဝတ်ကြောင်းဆိုင်ရာဆွဲချက်တွေနဲ့တရားစွဲဆိုမယ်ဆိုတော့တောက်ကြနေကထွက်လာတဲ့ပြည်내ရှစ်နေကျုပ်ရဲ့ကြီးညာချက်ကြောင့်ဆန္ဒပြသူတွေဟာကျင်းနဲ့အားရခဲ့ကြပါတယ်အသက်25နှစ်အရွယ်လူမဲအမျိုးသားငယ် Gray ဟာ April 12ရက်နေ့ကရဲရီဖမ်းဆီးချိန်မှာရရှိတဲ့လေပင်ဒဏ်ရာနဲ့တည်ဆုံခဲ့တာပါသူတေဆုံးမှုကြောင့်ရက်အတန်ကြာဆန္ဒပြပွဲတွေဖြစ်ခဲ့ပြီးအတုပအခမ်းအနားကျင်းပတဲ့တင်းင်းလာနေကအကြမ်းဖက်မှုတွေပေါ်ပေါက်ခဲ့ပါတယ်။အဲ့ဒီနေ့ကဖြစ်ပွားခဲ့တဲ့ရဲနဲ့ဆန္ဒပြသူတွေကြားပဋိပက္ခကြောင့်လူပေါင်း200ကျော်အဖမ်းခံခဲ့ရပြီးအ ਨੇ ဆုံးရဲအရာရှိ20ဦးလောက်ဒဏ်ရာရရှိခဲ့ပါတယ်။စနေနေ့ဆန္ဒပြပွဲဟာပြည်내ရှစ်နေကျုပ် Maryland Mosby ကသက်ဆိုင်ရာရဲတွေကိုတရားစွဲဆိုမယ်လို့ကြေညာပြီးနောက်အကြီးမားဆုံးဆန္ဒပြပွဲဖြစ်ပါတယ်။စီစဉ်သူတွေကလည်းအောင်ပွဲခံလူတို့စုဝေးပွဲလို့ခေါ်ဆိုခဲ့ကြပါတယ်ရှင်
။ဒေသတွင်းစီးပွားရေးအကောင့်စီပေါ်နီလန်တခုအနေနဲ့တောင်နဲ့ရှစ်တောင်အခြားနိုင်ငံတွေကြားမှာစီးပွားရေးအရဆက်ဆက်ပေါင်းစည်းမှုကိုအမေရိကန်ပြည်ထောင်စုကထောက်ခံပံ့ပိုးနေပါတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကပြောလိုက်ပါတယ်။မစ္စတာကယ်ရီဟာသတိလင်္ကာမှာရောက်နေပြီးကုန်သွယ်ရေးနဲ့တခြားရေးရာကိစ္စတွေဆိုင်ရာထိပ်တန်းတာဝန်ရှိသူတွေနဲ့စနေနေ့ကတွေ့ဆုံဆွေးနွေးပြီးတဲ့နောက်အဲ့ဒီလိုပြောလိုက်တာပါ။Indo-Pacific စီးပွားကုန်သွယ်ရေးလမ်းကြောင်းဆိုတာကိုအမေရိကန်ပြည်ထောင်စုကအားပေးလို့ဆောင်နေပါတယ်။ဒီစီစဉ်ဟာဒေသနှစ်ခုစလုံးဖွံ့ဖြိုးတိုးတက်စေဖို့ပုံစံချထားတဲ့ကုန်သွယ်ရေးအစီအစဉ်ပါ။ဒေသတွင်းကုန်သွယ်ရေးကိုအားပေးမြင့်တင်တဲ့အပြင်သတိလင်္ကာနဲ့အမေရိကန်ကြားနှစ်နိုင်ငံဆက်ဆံရေးကိုချက်တွင်ဖို့လည်းအမေရိကန်ကလှုပ်ချင်တယ်လို့မစ္စတာကယ်ရီကပြောပါတယ်။အဆိုရနေ့အကြာနှစ်ဆင်မဟာမိတ်ဆွေးနွေးပွဲတစ်ခုကိုကျင်းပသွားဖို့သူနဲ့သတိလင်္ကာနိုင်ငံသားဝန်ကြီးမန်ဂါလာဆမာရာဝီရာတို့သဘောတူထားကြတယ်လို့ဝန်ကြီးကယ်ရီကပြောပါတယ်။မစ္စတာကယ်ရီဟာသတိလင်္ကာသမ္မတတဲ့မိုက်ထရီပါလာစီရီစီနာနဲ့လည်းတွေ့ဆုံခဲ့ပါတယ်
။အာဖဂန်နစ္စတန်နိုင်ငံရဲ့ကြာမြင့်နေတဲ့စစ်ပွဲအဆုံးသတ်ရေးတာလီဘန်အဖွဲ့နဲ့နှစ်ရက်ကြာဆွေးနွေးဖို့အာဖဂန်နစ္စတန်ဘက်ကအဖွဲ့ဝင်20ဦးပါတဲ့ကိုယ်စားလှယ်အဖွဲ့ဟာကာတာနိုင်ငံကိုရောက်နေကြပါပြီ။ဒိုဟာမြို့တော်မှာကျင်းပမဲ့တွေ့ဆုံဆွေးနွေးပွဲကိုတာလီဘန်တပုံဘက်ကကိုယ်စားလှယ်8ဦးတက်ရောက်မှာဖြစ်တယ်လို့တာလီဘန်တွေကကြေညာထားပါတယ်။ အာဖဂန်ပြည်သူတွေရဲ့လုံခြုံရေးငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုကူညီတဲ့အနေနဲ့အခုလိုပြန်လည်တင်းမြတ်ရေးဆွေးနွေးပွဲကိုလက်ခံကျင်းပပေးတာဖြစ်တယ်လို့ကာတာနိုင်ငံသားရေးဝန်ကြီးကစနေနေ့ကပြောဆိုပါရယ်အရင်ကတာလီဘန်တွေနဲ့တွေ့ဆုံဆွေးနွေးဖို့စ조사ချက်တွေဟာပြက်ပြားခဲ့ပူပါတယ်။ Islamic အစိုးရအုပ်စုဟာကာတာနိုင်ငံမှာသူတို့ရုံးခန်းကို2013ခုနှစ်ဇွန်လမှာဖွင့်လှစ်ခဲ့တာဟာငြိမ်းချမ်းရေးဆွေးနွေးဖို့ဖြစ်နိုင်တဲ့အလားအလာအတွက်ပထမဆုံးအစ်စ်ဖြစ်လာခဲ့ပါတယ်။ဒါပေမဲ့တာလီဘန်တွေကနေသူတို့ကိုသူတို့အဝေးရောက်အစိုးရရဲ့တရားမဝင်တန်ရုံးဖြစ်အဲ့ဒီရုံးခန်းကိုအသုံးပြုခဲ့တာကြောင့်အာဖဂန်သမ္မတဟာမစ်ခါဇိုင်းကိုအမျက်ဒေါသထွက်စေခဲ့ပြီးအဲ့ဒီတလအကြာမှာပိတ်ပစ်ခဲ့ရပါတယ်ရှင်။
ယူအမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
ဒီကနေ့တနင်္ဂနွေမနက်ဖက်သတင်းများကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။အမေရိကန်နိုင်ငံရဲ့ဌာနကနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအထူးသံတမန်ဒေးဗစ်ဆဘတ်စတိုင်းဟာကနေဒါနိုင်ငံဘာသာရေးလွတ်လပ်ခွင့်ရုံးရဲ့သံမတ်ကြီးအန်ဒရူးဘန်နက်နဲ့အတူမေလ2ရက်ကနေ9ရက်နေ့ထိမြန်မာနိုင်ငံစီလာရောက်မယ်လို့အမေရိကန်နိုင်ငံရဲ့ဌာနကမေလ1ရက်နေ့မှာကြေညာထားပါတယ်။သံမတ်ကြီးနှစ်ဦးဟာမြန်မာနိုင်ငံမှာရှိနေချိန်တွင်ဘာသာရေးနဲ့ကိုးကွယ်ယုံကြည်မှုဆိုင်ရာခေါင်းဆောင်တွေအစိုးရတာဝန်ရှိသူတွေအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကကိုယ်စားလှယ်တွေကျောင်းသားတွေအကြမ်းဖက်လူမှုအဖွဲ့အစည်းတွေကတက်ကြွလှုပ်ရှားသူတွေအပြင်ဘာသာရေးနဲ့တိုင်းရင်းသားလူမျိုးလူနည်းစုကိုယ်စားလှယ်တွေနဲ့တွေ့ဆုံမယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။ဘာသာရေးလွတ်လပ်ခွင့်အခြေအနေတိုးတက်အောင်လုပ်ချင်ရာဖြင့်မြန်မာနိုင်ငံရဲ့လုံခြုံရေးတည်ငြိမ်ရေးနဲ့ဒီမိုကရေစီရေးရာတွေတိုးတက်စေမယ်ဆိုတာကိုတာအမတ်ကြီးနှစ်ဦးကပူးတွဲပြောဆိုကြမယ်လို့အမေရိကန်နိုင်ငံသားရေးဌာနကကြေညာထားပါတယ
်။ဝေးလံခေါင်းတည်တဲ့နေရာကလူကုန်ကူးတဲ့စခန်းမှာဘလို့နှင်းပန်းနှိမ့်ဆက်ခံခဲ့ရတယ်လဲဆိုတဲ့အသေးစိတ်အချက်လက်တွေထွက်ပေါ်လာပြီးတဲ့နောက်ထိုင်းနိုင်ငံတောင်ပိုင်းမှာမြန်မာနဲ့ဘင်္ဂလားဒေ့ရှ်ကလို့ယူဆရတဲ့ဆိုးရွားနေတဲ့ရွှေပြောင်းအလုသမားရုပ်အလောင်းစုလိုက်ပြုံလိုက်ကိုတွေ့ရှိခဲ့ပြီးစနေနေ့ကနောက်ထပ်ရုပ်အလောင်း၃ခုကိုထပ်မံတွေ့ရှိခဲ့ပါတယ်။ထိုင်းနဲ့မလေးရှားနယ်စပ်ဆုံခလာခိုင်စာဒါအိုဒေသကတောထဲမှာရှိနေတဲ့စခန်းမှာအနက်တပေလောက်ရှိတဲ့ခတ်တယ်နေမြုပ်ထားတဲ့ဝါးတွေနဲ့ဖုံးအုပ်ထားတဲ့အလောင်းတွေကိုစနေနေ့နေ့လယ်လောက်မှာထိုင်းမှုကင်းစုံစမ်းရေးအဖွဲ့ကတူးဖော်နိုင်ခဲ့တာပါ။ဒါအပြင်မလေးရှားနယ်စပ်နဲ့ဂိုက်တရာကျော်လောက်အကွာအဝေးရှိတဲ့နေရာမှာတွေ့ခဲ့ရတဲ့ရုပ်အလောင်း20ကိုလည်းရဲတွေဘက်ကစုံစမ်းစစ်ဆေးနေပါတယ်။အသက်ရှင်ကျန်ရစ်တဲ့အသက်25နှစ်နဲ့35နှစ်အရွယ်အမျိုးသားနှစ်ဦးကထိုင်းဆရာဝန်တွေကိုပြောပြချက်အရအဲ့ဒီစကန်ဒီထဲမှာသူတို့ဟာနှင်းပန်းနှိမ့်ဆက်ခံခဲ့ရပြီးလာပေါင်းများစွာနေထိုင်ခဲ့ရတဲ့အပြင်နေထိုင်မကောင်းဖြစ်ခဲ့ကြသူတွေနောက်တစ်ခါအစားအစာအနည်းငယ်ပဲရရှိခဲ့ရတယ်လို့ဆိုပါရယ်အသက်ကြီးတဲ့သူတဦးဆိုရင်အခုချိန်ထိလမ်းမလျှောက်နိုင်သေးဘူးလို့ထိုင်းဆရာဝန်ကပြောပါရယ်ရှင
်အာရှဒေသကချင်းသေးကောင်ရီကို၅နှစ်တချိန်ရေတွက်တဲ့လုပ်ငန်းအိန္ဒိယနိုင်ငံဂူဂျာရတ်ပြည်နယ်မှာစတင်နေပါပြီဂီယာချင်းသေးဘေးမဲ့ဒေါ်ရဲနဲ့ပတ်ဝန်းကျင်မှာရေတွက်တဲ့လုပ်ငန်းကိုမေလ၅ရက်နေ့အထိဆက်လုပ်မှာပါအဲ့ဒီနေရာဟာကမ္ဘာပေါ်မှာမျိုးတုံတော့မဲ့ဒီချင်းသည့်အမျိုးအစားရှင်သန်နေထိုင်တဲ့နောက်ဆုံးနေရာဖြစ်ပါတယ်။စတူရဲမိုင်ပေါ်9,900ကျော်ရှိတဲ့ဘေးမဲ့တော်မှာ2010ပြည်နှစ်ကကောက်ယူတဲ့စည်ရင်ရချင်းသည့်ကောင်ရင်411ကောင်ရှိတာမို့2005ခုနှစ်က359ကောင်ရှိတာတဲ့ပုံများပါတယ်။စည်ရင်ကောက်ယူတဲ့ကျွမ်းကျင်သူတွေဟာကိုယ်တိုင်တွေ့ရတာဓာတ်ပုံတွေ GPS ခြေရာကန်ဤပညာတွေစသည်အပြင်နီလန်ပေါင်းစုံကိုအသုံးပြုပြီးတော့နှစ်ခါထပ်ကောက်မိတာမျိုးမဖြစ်အောင်ချင်းသည့်တကောင်ချင်းစီကိုစည်ရင်ကောက်ပါပါအိန္ဒိယတည်တံတက္ကသိုလ်တွေကတော်ဝင်ရေးရာကျွမ်းကျင်သူတွေအပါအဝင်လူပေါင်း2500လောက်အခုစီးရင်ကောက်ယူတဲ့လုပ်ငန်းမှာပါဝင်နေကြပါတယ်။နောက်ဆုံးရလဒ်ကတော့မေလ10ရက်နေ့မှာထွက်လာမယ်လို့ခန့်မှန်းထားပါတယ်။အမေရိကန်ပြည်တော်စုနယူးယောက်တက္ကသိုလ်မှာကျောင်းတက်နေပြီးအမေရိကန်မှာအမြဲနေထိုင်ခွင့်ရထားတဲ့ကျောင်းသားတဦးကိုမြောက်ကိုရီးယားနိုင်ငံနဲ့တရားမဝင်ဝင်ရောက်မှုနဲ့ဖမ်းဆီးထားတယ်လို့မြောက်ကိုရီးယားကစနေနေ့မှာပြောပါတယ်။အဲ့ဒီကျောင်းသားဟာအသက်21နှစ်အရွယ်ဝွန်မွန်ဂျူးဖြစ်တယ်လို့မြောက်ကိုရီးယားအစိုးရအဖွဲ့ KCNA သတင်းဌာနကပြောပါတယ်ခင်ဗျာ။ Direct from Washington.
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုခိုးကြကြသိမ်းနဲ့မှတ်ရင်ဂျင်နိုင်တို့ကကြေညာပေးသွားကြတာဖြစ်ပါတယ်။အခုကစပြီးတော့သတင်းစောင်းပွားတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်။အရင်ဆုံးတော့ထိုင်းတောင်ပိုင်းကသတင်းနဲ့စကြင်ပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကနေလူကုန်ကူးခံလာရတယ်လို့ယူဆတဲ့ရုပ်အလောင်း30ကျော်ထိုင်းနိုင်ငံတောင်ပိုင်းမှာရှာဖွေတွေ့ရှိခဲ့တဲ့ကိစ္စကိုလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ပြီးဒ ီသေဆုံးမှုမှာပါဝင်ပတ်သက်သူတွေကိုဖော်ထုတ်အရေးယူသွားဖို့ HRW လို့ခေါ်တဲ့လူခွင့်ဆောင်ကြီးအဖွဲ့ကထိုင်းဆိုရကိုတောင်းဆိုလိုက်ပါတယ်။ထိုင်းနိုင်ငံတောင်ပိုင်းမှာရုပ်အလောင်း30ကျော်ရှာဖွေတွေ့ရှိတဲ့ဆိုပြီးမေလ1ရက်နေ့တုန်းကသတင်းတွေထွက်ပေါ်လာပြီးမှ HRW ကမေလ2ရက်နေ့မှာကြေညာချက်ထုတ်ပြန်လိုက်တာဖြစ်ပါတယ်။အကြောင်းဆုံးကတော့ကိုညံဝဲအောင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ။
ထိုင်းနိုင်ငံတောင်ပိုင်းဆုံဂရာခရိုင်ဆာရာဦးဒီသားမှာရွှေပြောင်းအလုသမား30ကျော်ရဲ့ရုပ်အလောင်းကိုတောက်ကြနေတုန်းကရှာတွေ့ခဲ့ကြတာဖြစ်ပါတယ်။အခုရှာတွေ့ခဲ့တဲ့နေရာဟာမလေးရှားနယ်စပ်နားမှာဖြစ်ပါတယ်။ရုပ်အလောင်းတချို့ကိုမြေကြီးထဲမြုပ်ထားပြီးအချို့အလောင်းတွေကိုတော့မြေပေါ်မှာစောင်းနဲ့ပဲဖုံးထားတယ်လို့ထိုင်းသတင်းတွေကဆိုပါတယ်။ဒီရုပ်အလောင်းတွေဟာမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကလာတဲ့ရိုဟင်ဂျာမွတ်စလင်တွေဖြစ်နိုင်တယ်လို့ထိုင်းအာဏာပိုင်တွေကယူဆထားပါတယ်။လူမောင်ကိုကူးသူတွေကဒီလူတွေကိုထိန်းသိမ်းထားစဉ်မှာယောဂါရပြီးတေဆုံးသွားတာဖြစ်နိုင်တယ်လို့ထိုင်းရဲ့အစိုးရခန်းစာတွေကဆိုကြောင်း HRW လူအခွင့်အရေးဆောင်ကြီးအဖွဲ့ကထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ် HRW အဖွဲ့ရဲ့ဖော်ပြချက်အရလူကုန်ကူးမှုတထောင်နာစခန်းမှာဒီလိုရှာတွေ့တဲ့ရိုဟင်ဂျာမွတ်စလင်ရုပ်အလောင်းကိစ္စကိုလွတ်လပ်တဲ့စုံစမ်းမှုတွေလုပ်ပေးဖို့နဲ့ဒီအမှုမှာပါဝင်ပတ်သက်သူတွေကိုဖော်ထုတ်အရေးယူပေးဖို့ထိုင်းအာဏာပိုင်တွေကိုတောင်းဆိုကြောင်းသူရဲ့ကြေညာချက်တည်းမှာရေးသားထားပါတယ် Brad Adams ဟာ HRW အဖွဲ့ရဲ့အာရှဒေသဆိုင်ရာဒါရိုက်တာတူဦးဖြစ်ပါတယ
် Well there needs to be an independent international investigation. The Thais simply are not capable of investigating themselves on this. We recommended that the United Nations be invited to participate in an investigation.
သူတို့အနေနဲ့ဒီကိစ္စကိုလွတ်လပ်တဲ့နိုင်ငံတကာစုံစမ်းစစ်ဆေးမှုတွေလုပ်ဖို့လိုပါတယ်။ထိုင်းနိုင်ငံကိုယ်တိုင်ကလွတ်လပ်တဲ့စုံစမ်းမှုတွေလုပ်တာမျိုးမရှိပါဘူး။အခုလုံးမဲ့ဒီစုံစမ်းစစ်ဆေးမှုတွေမှာကုလသမဂ္ဂကပါဝင်ကူညီဖို့ကျွန်တော်တို့အကြံပြုပါတယ်။ရလာတဲ့အချက်လက်တွေကိုအများသိအောင်လို့တရားဝင်ထုတ်ပြန်ပေးဖို့လိုသလိုအခုဒီတစ်ဆုံးသွားတဲ့လူ30နဲ့ပတ်သက်လို့ဒီလူကုန်ကူးတဲ့ကိစ္စမှာပါဝင်ပတ်သက်သူတွေကိုလည်းတရားဥပဒေကြောင်းအရရေးယူအပြစ်ပေးဖို့လိုပါတယ်
။ထိုင်းနိုင်ငံမှာလူကုန်ကူးမှုလုပ်ငန်းရှိခဲ့တာကြာပြီးဒီလုပ်ငန်းမှာထိုင်းအာဏာပိုင်တွေကိုယ်တိုင်ပါဝင်ပတ်သက်နေတယ်ဆိုတာ HRW အဖွဲ့ကလေ့လာတွေ့ရှိရကြောင်း Brad Adams ကပြောပါတယ်။
There are Thai officials involved in trafficking. This is not a surprise. I mean, everybody who follows this is aware of that.
Thai အနာဘောင်ဒီကူတိုင်းလူကုန်ကူးမှုလုပ်ငန်းထဲမှာပါဝင်နေကြတာရှိပါတယ်။ဒါဟာအံ့ဩစရာကောင်းတဲ့ကိစ္စတော့မဟုတ်ပါဘူး။ Thai ဆူရကဒီကိစ္စကိုတိလျက်သားနဲ့တေချာကန်တွေဖြစ်ရှင်းတာမျိုးအခုချိန်ထိမရှိသေးပါဘူး။တချို့ Thai အနာဘောင်တွေကဆိုလို့ရှိရင်ဒီလူကုန်ကူးမှုနဲ့ဆက်ဆက်ပြီးတော့ချမ်းသာလာကြသူတွေတောင်မှရှိပါတယ်
။ဒါကြောင့်ရိုဟင်ဂျာမွတ်စလင်ရုပ်အလောင်းတွေစုံစမ်းစစ်ဆေးမဲ့ကိစ္စမှာကုလသမဂ္ဂကပါဝင်ပတ်သက်ဖို့ HRW အဖွဲ့ကတောင်းဆိုနေတာလည်းဖြစ်ပါတယ်။အမေရိကန်အစိုးရကနောက်ဆုံးထုတ်ပြန်ခဲ့တဲ့လူကုန်ကူးမှုတိုက်ဖျက်ရေးနှစ်ပတ်လည်အစီရင်ခံစာမှာထိုင်းနိုင်ငံဟာလူကုန်ကူးမှုတိုက်ဖျက်ရေးမှာပြက်ကွက်နေဆဲဖြစ်ပြီးအဆိုးဝါးဆုံးအဆင့်မှာရှိတယ်လို့ဖော်ပြခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နယ်စပ်နဲ့နီးတဲ့ရခိုင်ဒေသမှာဖိနှိပ်ခွဲခြားဆက်ဆံခံရတဲ့အခြေအနေတွေကြောင့်ရိုဟင်ဂျာမွတ်စလင်ဆိုသူတွေဟာထိုင်းနိုင်ငံဘက်ကိုရွှေ့ပြောင်းဝင်လာကြပြီးထိုင်းနိုင်ငံကလည်းသူတို့ကိုတရားမဝင်ရွှေ့ပြောင်းသူတွေအဖြစ်ဆက်ဆံကြကြောင်းနဲ့မြန်မာနိုင်ငံကိုပြန်ပို့မယ်လို့ချင်းချောက်ကြောင်းထိုင်းအာဏာပိုင်တွေကသူတို့ကိုဘာအကူအညီမှမပေးဘဲလူကုန်ကူးသူတွေလက်ထဲရောင်းစားတာမျိုးတွေရှိကြောင်း HRW အဖွဲ့ကပြောပါတယ်ထိုင်းနိုင်ငံမှာလက်ရှိအုပ်ချုပ်နေတဲ့ဗိုလ်ချုပ်ကြီးချန်အိုချာရဲ့ထိုင်းစစ်အစိုးရဟာ UNHCR ကုလသမဂ္ဂအဖွဲ့အစည်းကိုဒုက္ခသည်အရေးကူညီမဲ့ကိစ္စတွေမှာလက်တတော်လှုပ်ဆောင်ွေးမပေးဘဲတားမြစ်ထားတယ်လို့ HRW ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ
။ကိုညာဝင်းအောင်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။အပတ်စဉ်ကဏ္ဍတွေကိုလည်းမပေးခင်မှာအခုတစ်ခါတော့ဒီကနေ့ကြောက်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်နေ့နဲ့ပတ်သက်တဲ့သတင်းတစ်ပုဒ်ကိုပြောပြခြင်းပါတယ်။ပြည်ပြင်းပြောင်းလဲမှုကာလနောက်ပိုင်းမြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်တချို့ရှိလာပြီးဆိုပေမဲ့စာနယ်ဇင်းသတင်းသမားတွေအပေါ်ခြိမ်းခြောက်မှုတွေအေးအေးယူမှုတွေကတော့ဆက်ရှိနေတုန်းပဲလို့သတင်းလွတ်လပ်ခွင့်ဆိုင်ရာအဖွဲ့တချို့ကဝေဖန်ထောက်ပြကြပါတယ်။မေလ3ရက်နေ့ကြောက်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်နေ့အထိမ်းအမှတ်ဖြစ်တဲ့မြန်မာအစိုးရအနေနဲ့ဖမ်းဆီးအရေးယူခံထားရတဲ့စာနယ်ဇင်းသမားတွေကိုလူငယ်ချမ်းသာဝင်ပေးဖို့မြန်မာစာရေးဆရာများအသင်းတစ်ခုဖြစ်တဲ့ PEN မြန်မာကတောင်းဆိုလိုက်ပါတယ်။ဒီကြောင်းပြေဆောင်ကိုတော့မတ်ခင်ဖြူတွေကပြောပြပေးမှာဖြစ်ပါတယ်ဗျာ
။အရင်စစ်ဆိုးရလက်ထက်နဲ့နိုင်ရှင်ရင်ပြည်ပြင်းပြောင်းလဲမှုတွေရှိလာပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်တွေပိုမိုရရှိလာတယ်ဆိုပေမဲ့အကန့်အသတ်တွေကတော့အများကြီးရှိနေတုံးပဲလို့သတင်းစာနယ်ဇင်းသမားတွေစာရေးဆရာတွေကထောက်ပြဝေဖန်နေကြတာပါအရင်တော့ကလို့စင်စာနဲ့ထိန်းချုပ်တာမျိုးမရှိဘူးဆိုပေမဲ့နောက်ထပ်ထိန်းချုပ်မှုပုံစံတစ်မျိုးနဲ့တော့ကန့်သတ်မှုတွေကရှိနေတုံးပဲလို့မြန်မာစာရေးဆရာများအသင်းတစ်ခုဖြစ်တဲ့ပန်မြန်မာအဖွဲ့ကအတူရင်မှုကိုနေဖုံးလက်ကပြောပါတယ
်အဓိကတော့ပုံစံပြောင်းသွားတာပေါ့နော်အရင်တော့ကဒီစင်စာနဲ့အဲ့လိုမျိုးမထောက်ပါဘူးပါညာဆိုတဲ့ပုံစံမျိုးကနေမှာအခုက player တွေပြောင်းပြီးတော့ ချိန်ချုပ်တဲ့ကန့်တတ်တဲ့ပုံစံတွေရတယ်ကြောင်းသွားတဲ့သဘောမျိုးလိုပဲကျွန်တော်တို့မြင်နေရကြ။အဲဒီတော့တချို့ကိစ္စတွေမှာဒီမီဒီယာတွေဝင်ပြီးပုံဖြတ်တာမျိုးတွေပေါ့နော်။အဲလိုကိစ္စမျိုးတွေလည်းတွေ့နေရတယ်။အရင်တော့ကဒီသတင်းလွတ်လပ်ဆန့်ဆိုတာကိုလုံးဝတားဆီးဖိတ်ဆို့ထားတာကလည်းမကောင်းဘူးလို့ကျွန်တော်အဲ့သတင်းမီဒီယာတွေကိုဒါမီဒီယာကိုမီဒီယာနဲ့တိုက်ဆိုတဲ့စကားမျိုးကိုသုံးပြီးတော့ပေါ့နော်ကျွန်တော်ဒီမီဒီယာတွေကိုပဲဝင်ပြီးပုံဖြတ်တာတွေမီဒီယာရဲ့ ownership တွေပေါ်မှာကျွန်တော်လွှမ်းမှုလောက်တာမျိုးတွေနောက်ပြီးကျွန်တော်လိုမီဒီယာသမားတွေကိုကျွန်တော်လွတ်လပ်ခွင့်တွေကိုကန့်တတ်တာပေါ့နော်စိုက်တာရေးတာရေးတာရောဒါမှမရှိနေဆိုတော့ကန့်တတ်မှုမျိုးတွေကြံနေတာမျိုးတွေနောက်ပြီးတော့ဒီလိုမျိုးကိုပါကြီးတို့ကိစ္စမျိုးတွေအခုချိန်ထိဘာမှအရေးကြီး function မရှိတာမျိုးတွေဒါတွေကချင်းချောက်မှုတွေပဲလေအဲ့တော့အဲ့လိုဟာမျိုးတွေဆက်ရှိနေသေးတော့ဒီကြားလေကျွန်တော်တို့နောက်ပြန်မဆုပ်ဘူးဆိုတော့တော့ဒါတန့်နေတဲ့သဘောလို့ပဲကျွန်တော်ပြောပါမှာ
ပြပြန်ပြောင်းလဲရေးပေါ်ဆောင်နေတယ်လို့ဆိုရဲလက်ရှိမြန်မာဆိုရလက်ထက်မှာ Unity Channel ကသတင်းတောက်တွေဘိုင်မွန်တက်နေချာနယ်နဲ့မြန်မာ Post Global Channel တွေကသတင်းနဲ့စာနယ်ဇင်းသမားတွေဖန်ဆီးအေးအေးယူခင်ရတာတွေရှိခဲ့တယ်လို့မြန်မာစာနယ်ဇင်းသတင်းသမားတွေအပေါ်ဥပဒေတစ်ခုခုတုံးပြီးတော့ဖန်ဆီးထောင်ချတာတရားစွဲဆိုတာနဲ့ဥပဒေမဲ့တက်ဖြတ်မှုတွေဟာဆက်ပြီးတော့ရှိနေတင်တော့ဘူးလို့ကိုနေဖုံးလက်ကပြောပါတယ်
တို့တကယ်ရှေ့ဆက်ပြီးတော့ဒီဒီမိုကရေစီနိုင်ငံတစ်တစ်ခုကိုတကယ်တွားမယ်ဆိုတော့ဒီလိုကိစ္စမျိုးတွေကိုပါနည်းနည်းလေးရေးယူဆောင်ရွက်တာမျိုးနောက်တစ်ညလေးကျွန်တော်တို့တကယ်ဆက်မှန်ပြေးသွားတဲ့ဇင်းလွတ်လပ်ခွင့်မျိုးအမေရိကန်ဆိုအကောင့်တွေပေါ်လာမှုကျွန်တော်တို့ကလုံးစေနေတာပေါ့နော်အဲဒါကြောင့်မလို့ဒီလိုမျိုးစင်ရရထုတ်တာ
ပေါ့မေလ3ရက်နေ့ဟာကမ္ဘာသတင်းလွှတ်ခွင့်နေ့ဖြစ်တာကြောင့်မလို့ဒီအထင်းပဲအဖြစ်လက်ရှိမြန်မာနိုင်ငံမှာဖန်ဆီးထိန်းသိမ်းထားတဲ့သတင်းသမားတွေကိုလူငင်းချမ်းသာခွင့်ပြုဖို့နဲ့သတင်းထောက်ကိုပါကြီးတိတ်ဆုံမှုဖြစ်စေအမှုမှန်ပေါ်ပေါက်ရေးအတွက်အမြန်ဆုံးဆောင်ရွက်ပေးဖို့ကိုလည်းပြည်မြန်မာအဖွဲ့ကကြေညာချက်ထုတ်ပြန်တောင်းဆိုထားပါတယ်ပြီးခဲ့တဲ့ဧပြီလကအမေရိကန်ပြည်ထောင်စုအခြေစိုက် Freedom House အဖွဲ့ကထုတ်ပြန်တဲ့Freedom of the Press 2015ဆိုတဲ့အစင်ကန်စာထဲမှာလည်းမြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အခြေအနေဟာပြီးခဲ့တဲ့2014ခုနှစ်အတွင်းမှာကျဆင်းသွားတယ်လို့ဖော်ပြထားပါတယ်။မြန်မာနိုင်ငံရဲ့ဒေသပေါင်း199ခုရဲ့သတင်းလွတ်လပ်ခွင့်ကိုလေ့လာပြီးအစိုးဆုံးနိုင်ငံကိုအမှတ်တရအထိသတ်မှတ်တာမှာမြန်မာနိုင်ငံဟာ2013ခုနှစ်တုန်းကအမှတ်80ရခဲ့ရာကနေ2014ခုနှစ်မှာတော့83မှတ်ကိုရောက်သွားတာကြောင့်သတင်းလွတ်လပ်ခွင့်အခြေအနေကျဆင်းသွားတယ်ဆိုတာကိုထောက်ပြနေတာပါ။ပြည်ကနေအတွင်းမြန်မာနိုင်ငံမှာသတင်းသမားတွေဖမ်းဆီးထိန်းသိမ်းခံရတာတွေမှာကထောင်ချခံရတာတွေရှိခဲ့တာပြည်ပသတင်းတောက်တချို့ပြည်ဝင်ခွင့်ဗီဇာလျှောက်ရမှာပြင်းထန်တဲ့ကန့်သက်ချက်တွေကြုံရတာတွေရှိခဲ့တယ်လို့လည်း Freedom House အဖွဲ့ရဲ့အရှိအာရှဒေသဆိုင်ရာအကြီးတန်းသုတေသီဆာရာခွတ်ကထောက်ပြပါရရှင်
မခင်ပြည်ပြောပြသွားတာပါအခုကစပြီးတော့ပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှဖြစ်တဲ့အတွက်အရင်ဆုံးတော့မျက်မှောက်ရေးအသုံးသက်ချက်အစီအစဉ်ကိုနားဆင်ရမှာပါယူနန်မြန်မာနယ်စပ်ကတိုင်းရင်းသားလူမျိုးစုပြည်ထနာကိုတမိုင်းနောက်ခံထားပြီးဥအောင်ခင်နဲ့အကူကျော်ကျော်သိန်းတို့ကအသုံးသက်တင်ပြထားပါတယ်ခင်ဗျာ
ယူနန်မြန်မာနယ်စပ်ရှေးလျားတယ်လို့ဆက်ဆံရေးတမိုင်းဟာလည်းရှေးလျားလာပါတယ်အတက်အကျများတဲ့အင်းကြီးချင်းဆက်ဆံရေးဖြစ်ပါတယ်ကချင်နဲ့ကိုကစစ်ပွဲကြောင့်ယူနန်မြန်မာဆက်ဆံရေးဟာအထူးအာရုံစိုက်စရာဖြစ်လာပြန်ပါတယ်။မြန်မာမီဒီယာမှာကိုကတိုက်ပွဲကိုဦးစားပေးဖော်ပြကြပြီးကချင်စစ်ပွဲမှာဝေဖန်ခံရတဲ့အစိုးရတပ်ဟာကိုကစစ်ပွဲမှာချီးကျူးခံရပါတယ်။ကိုကစစ်ပွဲကိုအမေရိကန်ရဲ့တရုတ်ဆန့်ကျင်ရေးအကြမ်းအစီအဖြစ်ဖော်ပြတုန်းကတရုတ်အင်တာနက်မှာအော်အော်တောင်းနှင်းဖြစ်ကုန်ပါတယ်။ဝါရပြန့်ဖို့နဲ့ပုံကြီးချက်ဖို့အတွက်မီဒီယာကိုအသုံးပြုနေကြပါတယ်။နေစာတင်ရင်ဟာနိုင်ငံအကျိုးစီးပွားအတွက်ရေးကြည့်ပါတယ်ဒါပေမဲ့စီးပွားရေးကိုကြည့်ဦးစားပေးလို့မရပါဘူးနေစာဒေတာတင်ရင်ရေးနဲ့တိုင်းရင်းသားအရေးဆက်ဆက်နေတာကိုလည်းသတိထားဖို့လိုပါတယ်တိုင်းရင်းသားအရေးကိုမဖြစ်ရှင်းနိုင်လို့နေစာစစ်ပွဲဖြစ်ရတာမြန်မာပြည်ရင်လက်ထက်ကတည်းကပါတိုင်းရင်းသားဒေတာကိုအစိုးရကချုပ်ကိမ်းဖို့ကြိုးပမ်းတဲ့အခါလက်နက်ကင်ပရိပက်ကဖြစ်တာကိုမြန်မာတမိုင်းမှာတွေ့နိုင်ပါတယ်ပင်လုံကလွှဲရင်တိုင်းရင်းသားအရေးကိုနိုင်ငံရေးအရာဖြည့်ရှင်းတဲ့အစီအလာမရှိသေးပါဘူး။စီအစိုးရဟာစီရေးအရာဖြည့်ရှင်းတဲ့နည်းနဲ့သာရင်ပါပါတယ်
။ယူနန်ကဝကိုပိုင်ဦးချိုရေးဒေသမှာဝ9သိန်းကျော်ရှိပါတယ်။ရှမ်းအနွယ်ဝင်ဒိုင်းလူမျိုးဟာရှီရှောင်ပနာကိုပိုင်ဦးချိုရေးဒေသမှာနေထိုင်ပါတယ်။နုကြံလီစုကိုပိုင်ဦးချိုရေးဒေသမှာကချင်မျိုးနွယ်ဝင်လီစုလူမျိုး6သိန်းကျော်နေထိုင်ပါတယ်။ယူနန်မှာဂျင်ဖောလို့ခေါ်တဲ့ကချင်လူမျိုး2သိန်းကျော်ရှိပါတယ်။ယူနန်မှာလူမျိုးစု25စုရှိတာမို့ကိုပိုင်ဦးချိုရေးဒေသ10ခုနဲ့ခရိုင်25ခုရှိပါတယ်။အေဂျင်စွာနေထိုင်နိုင်ကြပေမဲ့မြန်မာဘက်မှာနေထိုင်တဲ့သူတို့နဲ့မျိုးနွယ်တူလူမျိုးစုတွေကတော့မိမိကိုမိမိကာကွယ်ဖို့လက်နက်ကင်ထားရတာဟာစဉ်းစားစရာဖြစ်နေပါတယ်။ယူနန်ပြည်နယ်မှာအဆင်ပြေတဲ့လူမျိုးစုတွေဟာမြန်မာဘက်မှာပြဿနာဖြစ်နေပါတယ်။ဒါကြောင့်မို့ယူနန်ပြည်နယ်မှာလူမျိုးစုပြဿနာကိုနိုင်ငံရေးအရာအဖြေရှာနိုင်ဖို့လိုအပ်မယ်ထင်ပါတယ်။
ယူနန်မြန်မာနယ်စပ်ဒေသကိုမြန်မာကထိန်းချုပ်ခဲ့တဲ့အစဉ်အလာမရှိပါဘူး ဒါပေမဲ့မြန်မာမင်းဟာရှမ်းပြည်ကိုလက်အောက်ခံဖြစ်သဘောထားလေးရှိပါတယ်။အလောင်းဖျားနဲ့ဆင်ပြူရှင်ရဲ့အာဏာစက်ဟာတန်လွင်မြေအနောက်ဘက်အထိသာရောက်ခဲ့ပါတယ်။တန်လွင်မြေအရှိဘက်မြန်မာယူနန်နေဇက်ကရှမ်းစော်ဘွားတွေဟာမြန်မာနဲ့တရုတ်ကိုကတော့လက်ဆောင်ပေးပြီးအလင်းတင့်တယ်လို့ဆက်ဆံကြပါတယ်။မြန်မာနဲ့တရုတ်ရဲ့သဘောတူချက်နဲ့စော်ဘွားတင်မြောက်တဲ့ဒေသကိုတော့မြန်မာကရောတရုတ်ကရောလက်အောက်ခံလို့မြင်ကြပါတယ်။မိမိမချုပ်ကင်နိုင်တဲ့နေဘူးမြန်မာမင်းကတတ်ရှူပြီးခြေလေမှုကျိုးပန်းလေရှိပါတယ်19ရာစုမှာစော်ဘွားကြီးစိုးတဲ့နေမှာပုံကန်ချာနာအောင်မြန်မာမင်းကတွေးထုတ်ပြတဲ့အတွက်အစိတ်စိတ်အမော်မော်ကွဲသွားတဲ့တမိုင်းရှိပါတယ
်18ရာစုစင်ဖြူရှင်မင်းလက်ထက်မှာအဖြုတ်ခံရတဲ့ရှမ်းစော်ဘွား၃ဦးယူနန်မှာခိုလုံပြီးယူနန်ဘုရင်ကန်ကိုတစိုးလက်ဆောင်ပေးတဲ့အခါမှာယူနန်ကကူညီတဲ့အတွက်တရုတ်မြန်မာစစ်ပွဲ၄နှစ်အတွင်း၄ချိန်ဖြစ်ပွားပါတယ်ဒီသမိုင်းအစဉ်လာတိုင်း2009မှာအစိုးရတပ်ကတိုက်ထုတ်လိုက်တဲ့ဖုန်ကြားရှင်ဟာယူနန်မှာခိုလုံပြီးအင်အားစုဆောင်တာဖြစ်နိုင်ပါတယ်။ဒီနည်းဟာခင့်နဲ့မစီလျော်တော့ပေမဲ့နစ်နာသူတွေအတွက်အသုံးတည့်နေပုံရပါတယ်။တရုတ်မြန်မာပူးပေါင်းဆောင်ရွက်ရေးလမ်းစဉ်တွေလည်းဆန့်ကျင်နေပါတယ်။ယူနန်နေသားထဲမှာဖုန်ကြားရှင်အုပ်စုကိုကူညီသူရှိနိုင်ပေမဲ့တရုတ်အစိုးရဟာလုံးဝမပတ်သက်ကြောင်းကြေညာပြီးစိတ်ရှည်ရှည်နဲ့ဆက်ဆံရေးမပြတ်အောင်ကြိုးစားနေပါတယ်။မြန်မာဘက်ကလည်းလက်လွန်တာကိုတောင်းပန်ပြီးရောကြီးပေးပါတယ
်။တရုတ်မြန်မာဆက်ဆံရေးဆိုးဝါးချိန်မော်စီတုံးခင်မှာမြန်မာယူနန်နေဆက်ကလက်နက်ကင်တွေကိုတရုတ်ကွန်မြူနီအစိုးရကလက်နက်ပစ္စည်းငွေကြေးနဲ့လူအင်အားပါတောက်ပံ့ခဲ့မှုပါတယ်။တချင်းပြည်နယ်နဲ့ရှမ်းပြည်နယ်အရှိမျောက်ပိုင်းမှာဘက်ကပနဲ့တရုတ်ကဆက်ဆံရေးနယ်မြေ၄ခုဖွင့်ပြီးတိုက်ခိုက်တာအကြီးကျယ်ဆုံးပါပဲ။ဘက်ကပတပ်မှမော်စီတုံးရဲ့တပ်နေလူငယ်အများအပြားပါဝင်ပါတယ်။တရုတ်အစိုးရကဈေးကွက်စနစ်ကျင့်သုံးပြီးဗမာစစ်အစိုးရနဲ့ရွှေလန်းငွေလန်းဖောက်တဲ့အခါမှာဘက်ကပနေကုန်းချုပ်သွားပြီးမယ်တိုင်းရင်းသားလက်နက်ကင်တွေဟာဆက်လက်ရှင်သန်နေပါတယ်။တရုတ်မြန်မာကုန်သွယ်ရေးမှာတဝက်လောက်ဟာမြန်မာယူနန်ကုန်သွယ်ရေးဖြစ်ပါတယ်။ဒါပေမဲ့နေဆက်ဒေသတည်ငြိမ်ရေးဟာနေဆက်တိုင်းရင်းသားတွေရဲ့ကိုယ်ပိုင်ပြတ်ထန်းခွင့်ရရှိရေးနဲ့ဆက်ဆံနေပါတယ်။တိုင်းရင်းသားပြည်ထနာကိုနိုင်ငံရေးအရာအဖြစ်မရှာဘဲလက်နက်နဲ့ဖြည့်ရှင်းမှုကြိုးစားတာမအောင်မြင်ကြောင်းနေဆက်စစ်ပွဲတွေကတက်ပြီးပြနေပါတယ်။တရုတ်မြန်မာနေဆက်ဒေသနေတိုင်းရင်းသားတွေဟာယူနန်ပြည်နယ်မှာလည်းနေထိုင်ကြတာမို့နေဆက်တိုင်းရင်းသားပြည်ထနာကိုဖြည့်ရှင်းရမှာယူနန်ပြည်နယ်ကိုလစ်လာပြီးသင်္ကန်းစာယူတာဟာအသင့်တော်ဆုံးဖြစ်ပါလိမ့်မယ်ခင်ဗျာ
။ဘူအောင်ခင်စီစဉ်တင်ဆက်တဲ့ပတ်စဉ်မြန်မာပြည်ရဲ့30ချက်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုတစ်ခါတော့ American Indian အသုံးလုံးအင်္ဂလိပ်စာသင်္ကန်းစာအစီအစဉ်ကိုတင်ဆက်ပေးမှာပါ။ဒေါ်လာလာတန်ကအစီအစဉ်တင်ဆက်ထားပါတယ်ခင်ဗျာ။
ဒီနေ့ပါ English Mechanical Ganda မှာ lunch ကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာဖြစ်ပါတယ်။ခုပထမအဆုံးတင်ပြပေးမယ့် idiom အသုံးကတော့
a free lunch
ဖြစ်ပါတယ်။ a ကတခု f r e e free ကအလကားအခါမဲ့ l u n c h lunch ကနေ့လည်စာဖြစ်ပြီးစုစုခုရဲ့ဓာတ်ရိုက်အသေးပဲကတော့အလကားစရတဲ့နေ့လည်စာဖြစ်ပါတယ်။ဒီသုံးဆင့်သက်လာတာကတော့ American ဆိုရိုးစကားတစ်ခုကဖြစ်ပါတယ်။အဲ့ဒါကတော့ there is no such thing as free lunch ဆိုတာပဲဖြစ်ပါတယ်။ဆိုလိုတာကတော့အလကားကျွေးမဲ့နေ့လည်စာမျိုးဘယ်တော့မှမရှိဘူးဆိုတဲ့သဘောပါ။ကမ္ဘာအင်အားကြီးနိုင်ငံတွေနဲ့တနိုင်ငံဖြစ်တဲ့အမေရိကန်နိုင်ငံမှာလူမျိုးပေါင်းစုံဘာသာပေါင်းစုံသဟဇာတဖြစ်အောင်နေထိုင်ကြိုးစားကြရတာဖြစ်ပါတယ်။ဒီနိုင်ငံမှာတော့ဘာမှအလကားမရဘူး။ဆိုလိုတာကတော့ထိုင်းနေလို့တော့ကိုယ်ပေါင်းမောကြမလာဘူး။ဒီအတိုင်းနေလို့တော့ဘာမှမဖြစ်လာဘူး။ကိုယ်လုံးမှကိုရမယ်သဘောမျိုးဖြစ်ပါတယ်။ဒါကြောင့်သူများကိုမိကိုသူများကိုကတ်စားလူပြော့လူညံ့တနည်းအားဖြင့်ဆန်ကုံမြေလေးလူမျိုးအတွက်တော့ဒီနိုင်ငံမှာနေရာမရှိတဲ့သဘောပဲဖြစ်ပါတယ်။ကျမတို့မြန်မာမှာစူးစမ်းမှဒူပြရမယ်ဆိုတဲ့သဘောမျိုးဖြစ်ပါတယ်။ပညာရေးမှာပဲဖြစ်ဖြစ်လုပ်ငန်းခွင်မှာပဲဖြစ်ဖြစ်စူးစမ်းရမှာဖြစ်ပါတယ်။တခါတည်းရန်သူများကြွေးတဲ့ထပင်စားပြီးတဲ့နောက်တခုခုကိုပြန်လှုပ်ပေးရမယ်တာဝန်ရှိတဲ့သဘောကြီးစုတုံ့ပြန်ရတဲ့သဘောကိုလည်းညီညွတ်ပြောတာဖြစ်ပါတယ်။အထူးသဖြင့်နိုင်ငံရေးနှင့်စီးပွားရေးလုပ်ငန်းတွေမှာဖြစ်ပါတယ်။အမေရိကန်နိုင်ငံမှာ lobbyist ဆိုတဲ့ကြိုးတော်ဆောင်တွေရှိပါတယ်။သူတို့ကလူစုလူဝေးအုပ်စုတွေရှိကြပြီးစီးပွားရေးလုပ်ငန်းရှင်တွေအလုပ်သမားအဖွဲ့အစည်းတွေနဲ့ပတ်သက်ရပတ်သက်ကြောင်းအုပ်စုတွေကိုစားသူတို့ကအဆုံးဖြတ်ပေးနိုင်မဲ့ပုံကိုယ်တွေကိုချင်းကပ်ပြီးအချိုးကိုရှေ့ရှုဆောင်ရွက်ပေးတာဖြစ်ပါတယ်။သူတို့ကထိပ်ပိုင်းအစုရတာဝန်ခံတွေလွှတ်တော်အမတ်တွေစသဖြင့်ကိုထမင်းဖိတ်ကြွေးသွားလို့ရခီးတွေအကုန်ကြခန်းပြလိုက်ဖို့ပေး ပစ်စွေအပေါင်းအသင်းတွေလုတ်ပြီးကျေးဇူးတုံ့ပြန်မျှော်ကိုကြတာဖြစ်ပါတယ်အပေါင်းအသင်းနဲ့အလုတ်ဖြစ်အောင်လုပ်ကြတာပေါ့လွတ်တော်အမတ်တူအင်းနဲ့ဒီလိုချင်းကပ်လာမှုကိုရှောင်ရှားဖို့နဲ့ပတ်သက်လို့ George Groupie တဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ I've never let lobbyists buy me lunch or do any favor for me Early in my political career I learned the truth of the old saying there is no such thing as a free lunch
ကျွန်တော်အနေနဲ့စီယုံသူတွေထံကနေဘယ်တော့မှထမင်းလကားမစားဘူးကျွန်တော်တွေလည်းဘာမှမလုပ်ခိုင်းဘူးကျွန်တော်နိုင်ငံရေးစလုပ်ခရေကအလကားစားရတာဘာမှမရှိဘူးဆိုတဲ့ဆိုရေးစကားဟာတိတ်မှန်နေဆိုတာကိုကိုတွေ့သိကြရတယ်လို့ထိပ်ပေးရပါတယ်ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
I've never let lobbyists buy me lunch or do any favor for me. Early in my political career, I learned the truth of the old saying, there is no such thing as a free lunch.
ဒုတိယအကျင့်ပြပေးမယ် AGM အသုံးကတော့
Power lunch.
ဖြစ်ပါတယ် POWER, power ကစွမ်းအား ANA, LUNCH, lunch ကနေ့လည်စာဖြစ်ပါတယ်စကုထုံရဲ့လွန်ကောက်ဒီပေကတော့တကူအာနာရှိတဲ့လူတွေစားကြတဲ့နေ့လေစားပေါ့ EDM ဆိုတဲ့ the white ဒီပဲကတော့အရေးပါတကူအာနာရှိတဲ့အထက်အရာရှိတွေကအတူတူစားကြတောက်ကြတာကိုဆလိုတာဖြစ်ပါတယ်။ကောင်းပြီဈေးကြီးပြီဆိုတဲ့ကြော်ဝဲစားယုံတွေမှာစားကြတောက်ကြတာကိုဆလိုတာဖြစ်ပါတယ်။အဲ့ဒီကိုခေါ်သွားသူ company ဘက်ကလုံငန်းသုံးစီဆိုးပြီးအကုန်ကျခံတာလည်းဖြစ်ပါတယ်။ဒီလိုစားတောက်ဆိုင်တွေမှာအလွတ်လုကြတဲ့ဝန်ထမ်းတွေကအဲ့ဒီမှာအလုပ်လုပ်ရတာအရန်ကောင်းတယ်လို့ပြောတဲ့ George Groupie တဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ My brother works in a place that is very popular for power lunches and he gets plenty of nice big tips because these people like to show off in front of each other
တကူထွားသူတွေလာစားကြတဲ့ဆိုင်ဆိုင်မှာကျွန်တော်ညီကအလုပ်လုပ်တယ်အဲ့ဒီမှာဒီလိုစားတောက်သူတွေပေးတဲ့ဘောက်ဆုငွေကလည်းအများကြီးပဲရတယ်။ဘာကြောင့်လဲဆိုတော့ဒီလူတွေကတဦးရှိတဦးပြိုင်ကြွားကျင်လို့ပြိုင်ပြီးပေးကြတာဖြစ်တယ်လို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ My brother works in a place that is very popular for power lunches and he gets plenty of nice big tips because these people like to show off in front of each other.
ခုနောက်ဆုံးတင်ပြပေးမယ် EDM အသုံးကတော့
Out to lunch.
ဖြစ်ပါတယ်. OUT out ကအပြင်ထွက်နေတာ. TO2 LUNCH to lunch ကနေ့လယ်စာဆိုတော့စကူခုံရဲ့ဓာတ်ရိုက်ဒီဘယ်ကတော့နေ့လယ်စာစားဖို့အပြင်ထွက်နေတာပေါ့. ADM ဆိုရယ် the white ဒီဘယ်ကသတိမေ့လွယ်တဲ့အချင်းရှိလို့ဘလုံးပထွေဖြစ်နေတဲ့အတွက်ကြောင့်လက်တွေ့ဘဝနဲ့ကင်းကွာနေတဲ့အခြေအနေရောက်နေတဲ့ကြောင်တောင်တောင်ဖြစ်တာကိုဆလိုတာဖြစ်ပါတယ်. ကျမတို့မြန်မာခေတ်စကားရဆိုရင်တော့ယူကြောင်မှုကြောင်ဖြစ်တာလို့အနည်းဆက်ဆုံးပြောရမှာပါ。ဒီတော့နဲ့ပတ်သက်လို့အသက်အရွယ်ဦးမင်းလာပြီးဖြစ်တဲ့ CY Committee အကြီးအကဲတယောက်နဲ့ပတ်သက်လို့အမှုတန်းတီးဦးရဲ့ကောက်ချက်ချပြောကြတဲ့ George Groupie ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ I am afraid it's time for our company's president to retire. He is so forgetful these days. He doesn't know what is going on around here. In fact, he has been out to lunch for years.
ပြောရမှာတော့ဝင်းနေပါလေ။ကျွန်တော်တို့ company ဥက္ကဋ္ဌကြီးအနားယူဖို့အချိန်တန်ပြီလို့ထင်ပါတယ်။ခုရက်တွေအတွင်းမေးလိုက်တာနဲ့လွန်ပါရော။လုပ်ငန်းခွင်မှာဘာတွေဖြစ်နေတယ်ဆိုတာကိုသူလုံးဝမသိဘူး။တကယ်ဆိုတော့သူဟာလက်တွေဘဝနဲ့ကင်းကွာနေပြီးကြောင်တောင်တောင်ဖြစ်နေတာနှစ်နှစ်ချီရှိနေပြီလို့ထိပ်ပေးရပါတယ်။ George Groupie ရဲ့ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ I'm afraid it's time for our company's president to retire. He's so forgetful these days.He doesn't know what is going on around here. In fact, he has been out to lunch for years. A free lunch, power lunch, out to lunch.
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ကင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာVOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
VOA American တန်ကနေမေလ3ရက်တနင်္ဂနွေနေ့မနက်ခင်မြန်မာဘာသာအစီအစဉ်လေးကိုမနက်9နာရီအထိလိုင်းဒိုမီတာ32 kilohertz 933ညာလိုင်းဒိုမီတာ40 kilohertz 9433ညာနဲ့လိုင်းဒိုမီတာ50 kHz 5955အပြင်လိုင်းလမ်းမီတာ190 kHz 1505တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုအစီအစဉ်ဒုတိယပိုင်းအဖြစ်နဲ့ဆက်ပြီးထုတ်လွှင့်ပေးမှာကတော့စနေညတိုက်ရိုက်လေလိုင်းအစီအစဉ်ဖြစ်ပါတယ်။မနေ့စနေနေ့ညကထုတ်လွှင့်ခဲ့တဲ့ဒီစနေညတိုက်ရိုက်လေလိုင်းအစီအစဉ်ကိုနားမစင်လိုက်ရတဲ့သူတွေအတွက်တစ်ခါပြန်ပြီးတော့ထုတ်လွှင့်ပေးလိုက်တာဖြစ်ပါတယ်။ကိုသားညုံကဆွေးနွေးတင်ဆက်ထားပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာစနေညပိုင်းဒဲလီလိုက်အစီအစဉ်ကနေကိုကြိုးစားပါရယ်ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းကတော့ဒီနှစ်ထဲမှာကျင်းပဖို့ရှိတဲ့ထူးထူးရွေးကောက်ပွဲနဲ့ပတ်သက်တဲ့ပြင်ဆင်မှုဆိုင်ရာကိစ္စတွေပါ။ဘာဖြစ်လို့ဆိုတော့ဒီအထူးထူးရွေးကောက်ပွဲကိုဒီနှစ်ထဲမှာဒီနှစ်အကုန်ပိုင်းမှာပြုလုပ်ဖို့ရာထားပါတယ်။တစ်ချိန်တည်းမှာပဲဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်နိုင်ငံအင်အားစုတွေတောင်းဆိုနေတယ်လို့လွှတ်တော်ထဲမှာလည်းဒီဆွေးနွေးပြောဆိုမှုတွေရှိပါတယ်။နောက်ထိပ်သီးဒီ6ဦးထိပ်သီးဆွေးနွေးပွဲမှာလည်းဒီကိစ္စဆွေးနွေးချက်တွေရှိနေပါတယ်။ဒီဒါနဲ့တစ်ဆက်ထဲမှာပဲဒီ referendum လို့ခေါ်တဲ့လူလူဆန္ဒခိုင်ပွဲလုပ်မယ်ဆိုတဲ့ကိစ္စမလုပ်ဖြစ်ဘူးဆိုတဲ့ကိစ္စဒီအကြောင်းအရာတွေလည်းရှိနေတော့ကျွန်တော်ရွေးကောက်ပွဲပြင်ဆင်မှုတွေဟာအခြေအနေအရအားနည်းနေပြီလားရွေးကောက်ပွဲမတိုင်ခင်နိုင်ငံရေးအခြေအနေမှာဒီရွေးကောက်ပွဲအတွက်တွန်းပို့နိုင်တဲ့နိုင်ငံရေးအခြေအနေအရအားနည်းနေလားဆိုတာကိုကျွန်တော်သုံးသပ်ဆွေးနွေးမှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးဖို့အတွက်ပုဂ္ဂိုလ်3ကျွန်တော်ဖိတ်ခေါ်ထားပါတယ်တူကတော့ဒီရှင်းနေကြီးဦးကိုနီဖြစ်ပါတယ်ရန်ကုန်မြို့ကပါနောက်တူကတော့88မျိုးဆက်ကျောင်းသားဖြစ်တဲ့ကိုမြအေးဖိတ်ခေါ်ထားပါတယ်နောက်တူကတော့ဒီ90ခုနှစ်ဒီလွတ်တော်အမတ်ဖြစ်တဲ့ဒေါက်တာတင်းဆွေဖြစ်ပါတယ်သူကလက်ရှိဗမာဖန်မှာလည်းတာဝန်ယူနေသူတူဖြစ်ပါတယ်ဟုတ်ကဲ့ဥက္ကဋ္ဌခင်ဗျာခုနကကျွန်တော်ပြောသွားလို့ပါရွေးကောက်ပွဲကအခုကဒီနှစ်ထဲမှာကျင်းပမယ်ခုနဆန္ဒခိုင်ပွဲကိစ္စတွေဖွဲ့စည်းပုံပြင်ဆင်ရေးကိစ္စတွေဒီကိစ္စတွေကပြောနေကြတော့ရွေးကောက်ပွဲပြင်ဆင်မှုတွေကနောက်ကျနေတယ်လို့မဖြစ်နေဘူးလားခင်ဗျာဒါလို့ဆန္ဒခိုင်ပွဲကလည်းလုံးမလို့ဆိုတာလည်းမကျေးသေးတယ်လို့ဖြစ်နေပါတယ်ဥက္ကဋ္ဌဒီမတိုင်ခင်ချင်းတွေဘယ်လိုများသုံးသပ်မိပါလဲ
ရွေးကောက်ပွဲပြင်ဆင်မှုကတော့နောက်မကျပါဘူးခင်ဗျာဘာလို့ဆိုတော့ရွေးကောက်ပွဲပြင်ဆင်မှုကဒီနောက်ရှိဖွဲ့စည်းပုံအခြေအဥပဒေရဒီလက်ရှိပြည်သူ့လွှတ်တော်စတဲ့နေရာနေနောက်9နှစ်မှာအဲ့ဒါဒီလွှတ်တော်တက်တာကုန်ဆုံးမယ်လို့သူကသတ်မှတ်ထားပြီးသားဆိုတော့ဒီမတိုင်မီဒါကျွန်တော်တို့ကရွေးကောက်ပွဲကလောက်ရမှာပဲအလားတူပဲအစိုးရတက်တန်းကလည်းသတ်မှတ်ထားပြီးသားဆိုတော့အစိုးရတက်တန်းမကုန်မီရွေးကောက်ပွဲလောက်ရမယ်အစိုးရလည်းပြန်ဖွဲ့ရမယ်ဒါရီကတော့ဥပဒေမှာပါပြီးသားဖြစ်တဲ့အတွက်ဒါနိုဝင်ဘာလောက်ကိုလောက်မှာကျွန်တော်တို့ကမတ်စတာလောက်မှာအစိုးရဖွဲ့စည်းကဖွဲ့နိုင်မယ်လွှတ်တော်ကထိုင်နိုင်မယ်ဒါကြောင့်ဒီကောက်ပွဲ process ကတော့အခြေစင်အားရတော့ဒီတိုင်းပဲသွားရမှာပေါ့လေ
။ဟုတ်ကဲ့
။ဒါပေမဲ့အရေးကြီးတဲ့အချက်ကဒီအခြေစင်အားအတိုင်းသွားပြီမဲ့အဲတရားမျှတတဲ့ရွေးကောက်ပွဲဖြစ်ပါမလား။အဲဖွဲ့စည်းပုံချာဥပဒေကိုမပြင်းမဲနဲ့ဒီရွေးကောက်ပွဲကိုလုပ်ရင်တရားမျှတတဲ့ရွေးကောက်ပွဲလို့ပြောလို့ရမလား။ပြည်ရင်းကကိုအတိမပြုမလား။ဒီပကကိုအတိမပြုမလားဆိုတဲ့ဒီလာပေါင်းများစွာမေးခွန်းတွေကတော့အခုရှိနေပါတယ်။ဥပမာအားဖြင့်များဟာကျွန်တော်တို့ဒီ2008ဖွဲ့စည်းပုံချာဥပဒေကိုမပြင်းမဲနဲ့ရွေးကောက်ပွဲလုပ်မယ်ဆိုရင်တေချာပေါက်ပြောလို့ရတဲ့အချက်တစ်ချက်ရှိတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာရွေးကောက်ပွဲမဝင်ငွေကလေးက25ရာနှုန်းရှုံးသွားပြီ။ဒီခိုင်ချိုးပါတီကရွေးကောက်ပွဲမဝင်ငွေကလေးက25ရာနှုန်းနိုင်နေပြီ။အဲ့ဒါကဘာလို့ဆိုတော့ဒီတပ်မတော်က25ရာနှုန်းယူထားတဲ့ကိုတာပေါ့ဗျာ။ဆိုဒီခွဲရကဒါတိတ်တေချာတဲ့ဒီခိုင်ချိုးကိုကူညီဖို့သူကယူထားတာ။မှန်ဘူးပြီးဖို့ယူထားတာပေါ့ဟုတ
်ကဲ့
အဲ့တော့ဒါတွေကိုကျွန်တော်တို့ကဒီတိုင်းဆက်သွားနိုင်မယ်ဆိုရင်အဲတရားမျှတတဲ့ရွေးကောက်ပွဲဖြစ်ဖို့ဆိုတာတော်တော်ခက်ရပါတယ်ဒါကြောင့်မလို့ရွေးကောက်ပွဲပတိုင်ငင်ဖွဲ့စည်းပုံချာဥပဒေမှာပါတဲ့အရေးကြီးတဲ့ပြင်ဆင်ချက်တွေတချို့ပြင်ဖို့လိုတယ်ဥပမာပုံမှန်436ပြင်ဆင်ရင်းဆိုင်ရာကိစ္စဥပမာပုံမှန်59သမရဖြစ်ချင်းဆိုင်ရာကိစ္စအဲဒါအပြင်ခုနကလွတ်တော်ကလွတ်တော်မှာကာကွယ်ရေးချုပ်ခန့်နဲ့ဒီ25ရာနှုန်းသောတမရကကိုယ်စားလှယ်ပါနေတဲ့ကိစ္စအစရှိတဲ့အရေးကြီးတဲ့ကိစ္စတွေကိုမပြင်းမဲနဲ့ရွေးကောက်ပွဲကိုသွားမယ်ဆိုရင်ဒီရွေးကောက်ပွဲဖြစ်ခဲ့ရင်တောင်လာမယ့်ဟိုဘက်2016ပေါ့ဗျာရွေးကောက်ပွဲအလွန်တလာအဆင်ပြေပါမလားစ စားကြရည်အများကြီးရှိနေတယ်ကိုတော်ညို
ဟုတ်ကဲ့တခုကလည်းအချိန်ကာလအဖြစ်ပြောမယ်ဆိုရင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်မှုဆိုတဲ့ကိစ္စကလည်းတဖက်မှာလွှတ်တော်ထဲမှာဆွေးနွေးရမယ်အခုထိပ်သီး6ဦးဆွေးနွေးဖို့လည်းရှိကြပါတယ်ဒါပေမဲ့တဖက်မှာဆန္ဒခံယူပွဲဆိုတဲ့ကိစ္စရပ်ကလည်းရှိနေအခါကျတော့အချိန်ကာလအရမီပါမလားခင်ဗျာနောက်မကျနေလို့တော့မဖြစ်ဘူးလား
အဲ့ဒါကတော့ဒီ referendum လို့ခေါ်တဲ့ဖွဲ့စည်းပုံချေဥပဒေပြင်ဆင်ရေးဆိုင်ရာဒီလိုမျိုးဆန္ဒခံယူပွဲကိုတော်တော်များများဥတည်ပြီးမေးနေတယ်အဲ့ဒါကိုကျွန်တော်အတူဆုံးဖြေရရင်ဖြစ်နိုင်ွယ်ရအကြောင်းမရှိဘူးခင်ဗျာဘာဖြစ်လို့လို့ဆိုတော့ဥပ္ပ436လမ်းကြောင်းကိုနင်းပြီးတော့ပြစ်မယ်ဆိုရင်ပထမပြည်တော်စုလွတ်တော်မှာ86ရာနှုန်းထောက်ခံမှုလိုတယ်အခုဒီနေ့ကျွန်တော်တို့ဥပဒေဒီဖွဲ့စည်းပုံချာဥပဒေပြင်ဆင်ဖို့ဘယ်လိုခေါ်ရဲဥပဒေကြမ်းကရေးပြီးသားဒီကနေ့လွတ်တော်သူတို့မတင်နိုင်ဘူးတင်လို့မရဘူးတင်လို့မဖွင့်ရင်ရှုံးမှာအဲ့ဒါကိုတည်လို့မတင်မဲနဲ့ဒီဘက်က6ပွင့်ဆိုင်ကိုဖိအားပေးနေတာ
ဟုတ်ကဲ့
အဲ့တော့6ပွင့်ဆိုင်မအောင်မြင်ရင်ဖွဲ့စည်းပုံချာဥပဒေကိုလွတ်တော်ပါပြင်ဖို့မဖွင့်ရင်ရှုံးမယ်ရှုံးရင်ပြည်တော်စုဆန္ဒခံယူဖို့ရမရှိဘူးအဓိကကအခုကျွန်တော်တို့ကလွတ်တော်ပါဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုမဲမခွဲပဲနဲ့အားလုံးသဘောတူညီချက်နဲ့တစ်ဆင့်ကြော်နိုင်အောင်ဒီ6ပွင့်ဆိုင်ကိုစူးစမ်းနေကြတာပဲဒါအဓိကချက်ပဲ6ပွင့်ဆိုင်မအောင်မြင်ရင်ဖွဲ့စည်းပုံချက်ဥပဒေပြင်ဖို့ဆိုတာဒီ2000ကရွေးကောက်ပွဲမှာနိုင်ငံဘယ်လိုမှမဖြစ်နိုင်တော့ဘူးကိုသားညိုရ
ဟုတ်ကဲ့ပါခင်ဗျကျွန်တော်ဒေါက်တာတင့်ဆွေကိုအလှည့်ပေးကြပါလေဒေါက်တာတင့်ဆွေခုနကဥက္ကဋ္ဌပြောသွားတာကြားမိပါပါအခြေခံဥပဒေပြင်ဆင်ရေးကိစ္စရပ်တွေအဓိကကျနေတယ်ဒီလာမယ့်ဒီရွေးကောက်ပွဲကဒေါက်တာတက်ဆွေကဘယ်လိုယူဆပါလဲခင်ဗျာရွေးကောက်ပွဲကလည်းအချိန်ကာလရဆိုရင်နိုဝင်ဘာလောက်ကျင်းပမယ်ဆိုရင်အခြေခံဥပဒေပြင်ဆင်ရေးကအခုနေထားရဆိုရင်ဖြစ်နိုင်ချေရှိရလားနောက်ကျနေပြီလားဘယ်လိုယူဆပါလဲ
ဟုတ်ကဲ့ကျွန်တော်ဆက်ဥက္ကဋ္ဌပြောတာနဲ့ဟိုသဘောထားမတူကြာမရှိပါဘူးခင်ဗျာအဲသို့တော်လည်းပဲဟိုဆာရွက်ပေါ်တို့မိန်ကွန်းတို့ဟလာအစီအစဉ်တို့ကတော့ဟုတ်တယ်မနေ့ကလည်းဟလာလွတ်တော်ဥရာကြီးအဲ့ဘိုးကြီးခေါင်းသူရရွှေမန်းကလည်းပြောသွားတယ်သူပြောတာကလည်းဟိုစီစဉ်နေဆာရွက်တွေအပေါ်မှာလှုပ်ထားတဲ့ဟာကိုပြောတဲ့သဘောပဲရှိတယ်ခင်ဗျာသူလက်တွေ့ကြည့်လို့ရှင်တော့ကဖွဲ့စည်းပုံပြင်ဆင်ရေးရောလားဆန္ဒခံယူပွဲရောကမရေမရမသိမကြလို့ပဲပြောရမှာကျွန်တော်တို့ကလာလာတော့မိတ်နေတမြင်ဘူးပေါ့လေသို့တော့အဲ့ဒီလိုဖြစ်နေအောင်လို့ဘာလို့လှုပ်ထားတယ်ဆိုတော့ဟလားနိုင်ငံရေးစီရင်တာကိုတော့ကျွန်တော်ကတော်တော်လေးကိုသံသယရှိတယ်လည်းလူတွေတလောက်များအစီဟလာအပြည့်စုံဟိုဟလာဟိုရှိရတဲ့နဲ့ဘာကြောင့်မရေရအောင်မသေးကြအောင်နေအောင်နောက်ကြအောင်လူတွေဟိုဒူးအတူအဖျောက်လုတ်တလဲဆိုတော့စိတ်တည့်ရဲ့တိုက်စစ်တစ်ခုပေါ့လေလုတ်နေသလားလို့ကျွန်တော်သံတရားရှိတယ်ခင်ဗျအဲ့တော့ဖြစ်ချင်လဲအမ္တမလွယ်ပြီးတော့မဖြစ်ချင်လဲအမ္တမခက်တယ်ဆိုတော့ကိစ္စတစ်ခုကိုကစားနေတဲ့နိုင်ငံရေးကစားမှုကိုအာဏာရတဲ့လူတွေအာဏာကင်ထားတဲ့လူတွေ ਨੇ နောင်ဆက်ပြီးတော့အာဏာကင်ရင်တဲ့လူတွေကလုံနေတယ်ဆိုတော့အဲဆိုတာကိုလည်းရှင်းရှင်းလင်းလင်းမြင်နေရတဲ့ဒါဟာတိုက်ပြီးတော့အလားလားမကောင်းဘူးလို့ပဲပြောရမှာပေါ့ခင်ဗ
ျဟုတ်ကဲ့ခင်ဗျဒေါက်တာကျင်းဆွေကျေးဇူးပါကျွန်တော်ကုမြားကြီးလေလိုင်းပေါ်ရောက်လာပါပြီကုမြားကြီးကြားပါလဲကြားရပါလားခင်ဗျ
ဟုတ်ကဲ့
ကုမြားကြီးခုနရှေ့မှာတော့ရှင်းနေဥက္ကဋ္ဌတို့တော့တက်ဆူလို့ဆွေးနွေးသွားတာပါအဓိကဒီရွက်ောက်ပွဲမတိုင်ငယ်မှာအခြေခံဥပဒေပြင်ဆင်ရေးအရေးကြီးရဆိုတဲ့အကြောင်းဒီအခြေခံဥပဒေပြင်ဆင်ရေးဆိုတဲ့ကိစ္စရတဲ့တဘာတဲ့တို့6ပွင့်ဆိုင်ကိစ္စကြီးလည်းပါလာပါတယ်ကျွန်တော်ခုနကမေးခွန်းပဲကျွန်တော်ကုမြားကြီးကိုမေးချင်ပါတယ်ကုမြားကြီးရဲ့သဘောထားသိချင်တာကဒီရွက်ောက်ပွဲကပြောမဆိုရင်နိုဘာလောက်ကျင်းပမယ်အခု6ပွင့်ဆိုင်တို့ဘာလို့တော့ခေါ်ထားပါတယ်အခြေခံဥပဒေပြင်ဆင်ရေးအတိုက်ခံနေလူလားနေအခြေခံဥပဒေပြင်ဆင်ရေးကလက်တွေ့ကျကျဒီရွက်ောက်ပွဲမတိုင်ငယ်ဖြစ်လာနိုင်ကြရောရှိရလားဘယ်လိုယူဆပါလဲ
ရန်နေသားလူတွေလည်းဖြစ်လာနိုင်မှုအခြေအနေရတယ်လေ။ဟုတ်အခြေအနေကတော့ဆောလာတော့ပဲကြည့်ရပြန်ပါတော့
။ကျွန်တော်ခုနရှင်းနေဥက္ကဋ္ဌကိုပဲကျွန်တော်ပြန်ပြီးတော့မေးချင်ပါတယ်ခင်ဗျာ။အဲ့တော့အခုက6ပွင့်ဆိုင်ကိစ္စတွေပါလည်းဖြစ်လာပါတယ်ဖွဲ့စည်းပုံပြင်ဆင်ရေးတပိုင်းထဲမှာအဲ့တော့ဖွဲ့စည်းပုံပြင်ဆင်ရေးကိုတကယ်တမ်းအစိုးရဘက်ကဖြစ်စီလွတ်တော်တွေကဖြစ်စီအာဏာရပါတီကလူလူလလရှိတယ်လို့ရောယူဆလို့ရရလားပြောမယ်ဆိုရင်တော့အာဏာရပါတီခေါင်းဆောင်တချို့ကတော့လွတ်တော်ထဲမှာဒါပြင်ဖို့လိုအပ်တယ်ပြင်မယ်ဆိုတဲ့လေတံတွေတော့ဖြစ်ပါတယ်တကယ်တမ်းအာဏာရပါတီဘက်ကလူလလရှိရလားဦးကိုနေဘယ်လိုယူဆပါလဲ
အနာရပါတီထဲမှာကျွန်တော်အမြင်အုပ်စုမစုရှိတယ်လို့မြင်တယ်ခင်ဗျအဲ့ဒါပထမအုပ်စုကဖွဲ့စည်းပုံချေဥပဒေကိုပြင်ဖို့လိုအပ်တယ်ဆိုတာကိုသဘောပေါက်လက်ခံတဲ့အုပ်စုပေါ့ဗျာကျွန်တော်တို့ဥပမာပြောရရင်နိုင်ငံရေးဥရွှေမားနောက်တစ်ခါသူရဦးအေးမြင့်ဥမာသူရဦးအောင်ကိုအဆက်ရှိတဲ့ဒီပြည်ခိုင်ဖြိုးဘက်ကထိတ်တန်းကောင်းဆောင်တွေတော်တော်များများကဖွဲ့စည်းပုံချေဥပဒေကိုခင့်နေညောင်းပြင်ဖို့လိုတယ်လို့ဥပမာနည်းပြောနေတာတွေရှိပါတယ်အဲ့ဒါအုပ်စုတစ်စုပေါ့ဗျာနောက်တစ်ခုမပြင်းနေတဲ့အုပ်စုကလည်းရှိတယ်အဲ့ဒါကျွန်တော်တို့ဒီဖွဲ့စည်းပုံချာဥပဒေပြင်ဆင်ရေး32ဦးကော်မတီဆွေးနွေးပွဲမှာဒီသူတို့ရဲ့အစီရင်ခံစာအပေါ်မှာကြည့်လို့ရှိရင်ပြီးတော့7ချိန်ရောက်ဒီလွတ်တော်အစည်းအဝေးမှာကြည့်လို့ရှိရင်ပြည်ခိုင်ထိုးထဲမှာလည်းမပြင်းဖို့ပြောတယ်လို့ရှိတယ်အဲ့ဒီထဲမှာတက်မလို့သားကိုယ်စားလှယ်ဆိုရင်ဒ ီရေးကြီးတဲ့ပုံမှန်တွေကိုသူကမပြင်းညင်းအောင်ပြောတာတွေရှိနေတယ်အဲ့တော့အဲ့ဒီလိုတမန်တော်သားကိုယ်စီတွေကမပြင်းကျင်ဘူးပြင်းဖို့မလိုဘူးပြောတဲ့အချိန်မှာဆိုတော့နိုင်ငံရေးဥရှင်မန်ကတမန်တော်ကြီးကိုမြေတားရက်ခံတယ်ကာကွယ်ရေးဥချုပ်ကိုပြောပေးပါလို့သူကပြောလိုက်တဲ့အခါမှာတမန်တော်ကြီးကလည်းမပြောနိုင်ဘူးဘာလို့ဖွဲ့စည်းပုံရှင်ဥတွေပြင်ဆင်ရလွတ်တော်နေနဲ့ဆိုင်ပါတယ်ဥချုပ်ရေးထားတဲ့မဆိုင်ပါဘူးလို့သူတို့ညင်းခဲ့တာကျွန်တော်တို့ကြားတယ်နော်အချိန်နည်းနည်းလေးဒီလွတ်တော်မှာဆွေးနွေးတာအဆင်မပြေတဲ့အခါကျတော့ဟုတ်ဒီသူရဦးရင်းကနေပြီးတော့ဖွဲ့စည်းပုံအခြေအဥပဒေပြင်ဆင်ရေးဆွေးနွေးဖို့6ပွင့်တိုင်းအစိုးတင်လိုက်တဲ့အခါမှာလွတ်တော်ကတခဲနဲ့ထောက်ကနေအဲ့ဒါလည်းပဲသမရကြီးကသူကသိပြီးတော့အား6ရောက်နေမရှိဘူးအများနဲ့မှဆို48တို့12ပွင့်တော့လောက်တဲ့အခါကျတော့လွတ်တော်ကနောက်တစ်ချိန်ပြန်တောင်းဆိုတယ်နိုင်ငံတော်သမရကြီးအနေနဲ့6ပွင့်တိုင်းဆွေးနွေးပွဲကိုလုပ်ပေးပါလို့2ချိန်တောင်းတော့မှအခုလုတ်ပြီးတယ်ပေါ်ပြပြီးခဲ့တယ်လား10ရက်နေကမတ်စတာစေပိလာ10ရက်နေကလုတ်တယ်အဲ့တော့နောက်တစ်ချိန်လုတ်ဖို့အတွက်ကို7ရက်နေနောက်ပိုင်းကိုရွှေ့တယ်အဲ့တော့ခုနကကိုသားညုံမီးတယ်မေဘအခုဒီနေရာမှာရောက်လာပြီခွဲစည်းပုံအချင်းအုပ်တွေပြင်ဆင်ရည်ကျွန်တော်တို့တိုင်းပြည်အတွက်သေရေးရှင်ရေးအရေးကြီးနေတယ်ပြည်သူလူထုကလည်းအရန်ပြုတ်ပြင်းတောင်းလဲခြင်းနဲ့နိုင်ငံတကာကလည်းစောင့်ကြည့်နေတယ်ဒီလိုအခြေအနေမျိုးမှာသူတို့တိတ်အချိန်ဆွဲနေတယ်တိတ်ကိုကြားနေတယ်နေတိုင်းနေတိုင်းအစည်းအဝေးထိုင်လို့ရတယ်တိုင်းပြည်အတွက်အရေးကြီးရင်နေတိုင်းစီဝေးထိုင်နေတာတော့တို့ကစီဝေးမထိုင်ဘူးဆိုတော့အုတ်ချုပ်ရေးတာကွယ်ရေးဦးစီးချုပ်နဲ့သမရဘက်ကပြင်ဆင်ရေးကိုလိုလားပုံသိနေရဘူးလွတ်တော်ဘက်နဲ့တိုင်းရင်းသားတွေဘက်နဲ့ဒေါက်ဆန်းစုကြည်တို့ဒီကျွန်တော်တို့အတိုက်ခံဘက်ကတော့ကြောက်ညင်တဲ့သဘောရှိတယ်ဒါကြောင့်6ပွင့်ထဲမှာနည်းနည်းလေးအယူဆမတူတဲ့သဘောကျွန်တော်တို့ကတွေ့ရတယ်အဲ့ဒါအထက်အခဲအကျအဒီဘက်ကိုဥတည်သွားမဲ့ကိစ္စပဲဗျ
โอเค
ဒါကျွန်တော်ရဲ့အမြင်ပါပဲ
โอเคဒေါက်တာတင်းစေဘလူးယူဆပါလေခုနကဥကိုနီကတော့ तू စစ်တပ်နဲ့တမရဘက်ကတော့မလူလားတဲ့လူ तू ထင်ပါလေတဲ့
โอเคအဲကျွန်တော်တို့ဗမာနိုင်ငံရဲ့နိုင်ငံရေးအခင်းကျင်းကိုကြည့်ရခုနကဥကိုနီပြောသလိုကတော့ဒီနေ့အခင်းကျင်းကိုဖတ်လိုက်ရင်တော့ဟောဒီလိုထွက်ပါတယ်အဲနောက်ဒီတဲ့ဒီနည်းနည်းနောက်ဆုတ်ပြီးတော့ပေါ့လေတမန်ကြောင်းနဲ့တွက်လို့ရှိရင်ဗမာနိုင်ငံက662တေကဆက်အနာစစ်တပ်နဲ့ဆက်အနာရှင်ပေါ့လေအနာချလို့တော့တော့အနာပါတဲ့တော့တယ်လို့ဖြစ်နေတယ်အဲ့ဒီဟာကပြောက်အောင်မဲ့ပုံစံမရှိသေးပဲနဲ့ရှော့အောင်မဲ့ပုံစံလည်းမရှိဘူးလို့ကျွန်တော်ပြောချင်တယ်နာမည်နဲ့ဟာအသွန်သရမ်းနဲ့အဝတ်အစားနဲ့အခေါ်အဝေါ်နဲ့ပြောင်းတာပဲရှိပြီးတော့တိုင်းပြည်ကို uniform ဝတ်တဲ့လူတွေနဲ့ uniform ဖြတ်ထားတဲ့လူတွေနဲ့သူတို့ကိုဟာသူတို့နဲ့အတူလိုက်ပါမယ်လူတွေအုပ်စုနဲ့ပဲဆက်လက်အုပ်စိုးနေတယ်ဆိုတဲ့ဆန္ဒကရှိနေစေဖြစ်တယ်ဟောဘယ်ဟာပဲထွက်ထွက်ဘယ်ဟာပဲလုလုအဲဒီခင်းချင်းကတော့ဒီမဟာဗျူဟာပေါ့လေဒီကနေတော့ကြော်ထွက်မယ်မဟုတ်ဘူးတရားဟိုနီးဗျူဟာကတော့ပြောင်းမှာပေါ့နီးဗျူဟာလေးတွေပြောင်းလိုက်ပြုတ်လိုက်တော့ရှိနေတယ်ဆိုတော့ဟိုအလားလာကတော့မကောင်းသေးဘူးတနည်းအားဖြင့်ဒီလိုအဲ့လိုဟိုလားစစ်အာဏာရှင်ပုံစံအုပ်ချုပ်ကနေပြည်သူလူထုနဲ့ဒီမိုကရေစီပြောင်းဖို့ဆိုတာကနိုင်ငံတကာမှာပေကြီးကြီးလွယ်လွယ်လေးပေါ်ပေါ်လေးပဲချောချောရှူရှူလေးတော့မဖြစ်ခဲ့တဲ့ဆင်လာတွေရှိတယ်အဲ့တော့ကဗမာပြည်မှာအဲ့လိုများဖြစ်ရင်တော့မကောင်းဘူးအလူတွေမဖြစ်ချင်ရဘူးဟိုဒေါ်သန်းစုကြည်ကစားကလို့လူတွေကိုလက်မောဟိုထွက်တာမဖြစ်ဘူးမဖြစ်စေချင်ဘူးသူကလည်းအများမ်းဘယ်တော့မှပါပါရီယာလူတွေတော့ဟိုပါတဲ့လူရေယူခံတဲ့အဆင်ဖြစ်နေတယ်ဆိုတော့ဒီဟာတွေကဟိုဆက်သွားဒီတိုင်းမဆက်သွားရင်လူဖြစ်ပါမလားလို့တော့ကျွန်တော်နည်းနည်းသံသယရှိလာတော့ကချောချောမွမွနဲ့ဟလာညင်ညင်သားသားနဲ့အသေးပြောက်ကြဆုံးမရှိပဲနဲ့ပြောင်းနေတော့ပြောင်းမဲ့နိုင်ငံရေးစနစ်ဖြစ်ဖို့အတွက်အာခံနေတဲ့ခေါင်းမာနေတဲ့အုပ်စုကမှန်ကန်တဲ့အမြင်ရလာမှသာလေကျွန်တော်တို့ဖြစ်နေမယ်ဒီအတွက်ဟလာဒီလိုလေးပြောရုံလေးနဲ့တော့ဒါကောင်းမှရမလားလို့ဟိုကျွန်တော်တန်လျာရှိနေတယ်ခင်ဗ
ျဟုတ်ကဲ့ခင်ဗျဒေါက်တာတင်းဆွေကျေးဇူးပါကျွန်တော်ကိုအမကြီးလှည့်ပေးကြည့်ပါလေကိုအမကြီးကြားပါလားခင်ဗျခုနတော့ line တိတ်မချိ
ဟုတ်ကဲ့ကြားပါလား
ဟုတ်ကဲ့ကိုအမကြီးခုနတော့ဆွေးနွေးသွားတော့တပိုင်းပေါ့အခုကခုနကကိုအမကြီးဆွေးနွေးသွားတဲ့အထက်မှာဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုတာတော်တော်လေးကိုခွင်လန်းပေါ့အားနေသွားတယ်ပေါ့ဒါပေမဲ့လည်းအခုမကြခင်ရွေးကောက်ပွဲလာတော့မယ်ရွေးကောက်ပွဲကိုဖျက်ကိုဖျားမယ်အခြေအနေလည်းရှိပါတယ်အဲ့တော့ဒီနေထားမှာဒီလာမယ့်ရွေးကောက်ပွဲမှာအခုလိုအခြေအနေမျိုးနဲ့ဖွဲ့စည်းပုံအလိုက်မပြေနိုင်ဘူးဆိုရင်ဒီမိုစီအင်အားစုတွေဘက်ကအများစုအနိုင်ရနိုင်မဲ့အခွင့်အလမ်းကောရှိပါရဲ့လားဘယ်လိုမြင်ပါလဲ
။ဟိုအဲ့ဒါကတော့ဒီဖွဲ့စည်းပုံပြင်ချင်းမပြင်ချင်းဆိုတဲ့အခြေအနေနဲ့တိုက်ရိုက်ကြီးမပတ်သက်ဘူးလို့မြင်နေလားကျွန်တော်မြင်နေတာတော့လေ
။
ဆိုတာရွေးကောက်ပွဲကိုဖျက်တမ်းလို့ဆိုတော့ကျွန်တော်မြင်တဲ့အမြင်ရွေးကောက်ပွဲဟာဖွဲ့စည်းပုံပြင်အပေါ်မှာမြန်မာနိုင်ငံဒီမိုကရေစီထွန်းကားရေးအတွက်နီးလန်းတပွဲဖြစ်တယ်လို့ကျွန်တော်အဲ့လိုနားလဲပါတယ်။ဖျက်တမ်းမယ်နီးလန်းတပွဲပါ။ဆိုလိုချင်တာကရွေးကောက်ပွဲပုံမှာပဲအကုန်လုံးပုံအပ်လိုက်တာမျိုးလည်းမဖြစ်စေချင်သလိုရွေးကောက်ပွဲကိုပြစ်ပယ်ပြီးစဉ်းစားစဉ်းစားချက်မျိုးဟာလည်းမြန်မာနိုင်ငံအနာဂတ်ကိုစောင့်အောင်လုပ်နိုင်မယ်လို့ကျွန်တော်မယူဆပါဘူး။နောက်ခုလုံးတွေ့ရမှာပါ။ အဲ့တော့ရွေးကောက်ပွဲကနေပြီးတော့မှအခုအကဒီကျွန်တော်တို့မင်းကားပေါ့ဗျာဒေါ်ဆန်းစုကြည်တော်တော်လေးဝင်သွားပြီဘာဖြစ်လို့မပြေနိုင်လဲဆိုရင်မေးခွန်းတော်တော်မေးတယ်လေအ
ဲ့တော့
တော်တော်ထဲမှာ NLD ကိုစားပြီးတော့ဒီမိုကရက်တစ်အမတ်ဘယ်နှယောက်ရှိလို့လဲဆိုရင်မေးခွန်းကကျွန်တော်တို့ကကောင်တာပြန်ပြီးမေးခင်တယ်လုံးလို့ရတဲ့အခြေအနေမျိုးကမရှိသလို2020ရွေးကောက်ပွဲမှာလည်းဒင်းကြီးချက်ကြီး NLD ပါခဲ့တာမဟုတ်ပဲ2012ကျမှဒါပြည့်ဒီကောက်ဝင်နေဝင်ခဲ့တာဆိုတော့အယောက်50နဲ့လွတ်တော်တွေမှာအလုံးမဖြစ်နိုင်ပါဘူးအဲ့တော့လွတ်တော်တွေမှာဘယ်လိုပြင်ပြီးဖြစ်စီမပြင်ပြီးဖြစ်စီကိုယ့်ဘက်ကဒီမိုကရက်တစ် energy ဆိုတာတဲ့ဒီမိုကရက်တစ်နဲ့တိုင်းလာအင်အားစုတွေများများဆာဆာလွတ်တော်တွေရောက်ဖို့တော့ကျွန်တော်တို့တာဝန်တရလို့ကျွန်တော်ခံယူပါတယ်အဲ့တော့ကြောင့်မို့ဒီဟာကိုဖျက်တဲ့နည်းလမ်းသက်သေနဲ့ကျွန်တော်တွားပြီးတော့မှစွတ်တော့ procedure နဲ့အတူဖွဲ့စည်းပုံပြင်မှုကိုကျွန်တော်တို့ကြကုတ်ကြကဲကြိုးပမ်းရမှာဖြစ်ပါတယ
်ဟုတ်ကဲ့ခင်ဗျာ
တစ်ချက်ကလည်းစွတ်တော့ပြင်မှုဆွေးနွေးပွဲဖြစ်တဲ့နိုင်ငံရေးဆွေးနွေးပွဲဒါဟာ MCA ကတစ်ဆင့်ပေါက်ဖားလာမယ်တိုင်းအလိုက်နဲ့လက်တွဲပြီးလုပ်ကံရမယ်အခြေအနေပါလက်မတွဲဘဲနဲ့ဘယ်လို့မှမရပါဘူးဟိုလက်တွဲပြီးတော့မှအဲ့ဒီဖြစ်ပေါ်တဲ့နိုင်ငံရေးဆွေးနွေးပွဲတစ်ဆင့်ဖွဲ့စည်းပုံပြင်မှုအခြေအနေဒီစုံချက်နှစ်ချက်ဒီစုံချက်တစ်ခုလေးမှာဒီ line နှစ် line သွားစုံမှုကျွန်တော်တို့ကြိုးစားရပါလိမ့်မယ်အဲ့ဒါဆိုကျွန်တော်ဖွဲ့စည်းပုံပြင်နိုင်လိမ့်မယ်
ဟုတ်ကဲ့
လို့ယုံကြည်တယ်
ဟုတ်ကဲ့ပါခင်ဗျာကိုမြားကြီးဆိုလိုတာကတော့ဒီလွှတ်တော်တွင်ကနေသွားတယ်လို့တစ်ဖက်မှာလွှတ်တော်ပြင်ပကသွားနေတဲ့ဒီတိုင်းသားရင်းနဲ့ဆွေးနွေးနေတဲ့လမ်းကြောင်းတွေဆင်းဒီနိုင်ငံရေးဆွေးနွေးပွဲပေါ့နော်ဦးတည်သွားဖို့ဒါဆုံးချက်ကွာ
ဟုတ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်အခုတော့ဒီရွေးကောက်ပွဲကိစ္စကိုပဲကျွန်တော်ပြန်ဆောင်ပေးချင်ပါတယ်ရွေးကောက်ပွဲပြည်သူ့ရွေးကောက်ပွဲကော်မရှင်ကဦးဝင်းကိုကိုကျွန်တော်တို့ဒီမေးမြန်းထားတာရှိပါတယ်လက်ရှိရွေးကောက်ပွဲနဲ့ပတ်သက်လို့ပြင်ဆင်ချက်တွေကိစ္စပါအနောက်များကြနေလားဦးဝင်းကိုကအခုလိုဖြေဆိုထားပါတယ်
နိုင်ငံရေးပါတီဟိုမဲဆွယ်စည်းရုံးမှုကတော့ဥက္ကဋ္ဌကြီးကလည်းဟိုရပ်ပေါင်း60ပေးမယ်လို့သူကတိပြုထားပြီးပါပြီ။ဟိုမဲဆွယ်စည်းရုံးမှုကာလကတော့မရောက်သေးဘူးပေါ့နော်။ဘာဖြစ်လို့လဲဆိုတော့ရွေးကောက်ပွဲကျင်းညာပြီးလွှတ်တော်ကိုယ်စားလှယ်လောင်းတွေစည်းရင်းသွင်းပြီးတဲ့အခါကျမှအဲ့ဒီစည်းရင်းသွင်းတဲ့ဟာကိုအတီးပြုတ်ပြီးတဲ့အခါကျမှမဲဆွယ်စည်းရုံးတဲ့ကာလကရောက်လာမှာပါ။အဲသို့တော်လည်းပဲပါတီတွေအနေနဲ့ကတော့ဟိုလွှတ်တော်ကိုယ်စားလှယ်လောင်းမဟုတ်ပဲねပါတီအနေနဲ့ကတော့ပါတီစည်းရုံးရေးကိုလှုပ်ဆောင်နိုင်ပါတယ်ဆိုတာကိုကျွန်တော်တို့တော်တော်စောစောပိုင်းတည်းကကျွန်တော်ထင်တယ်ဖေဖော်ဝါရီတည်းကဖြစ်မယ်ထင်ပါတယ်ဟိုရက်စွဲမမှတ်မိပါဘူးအဲ့ဒီမှာကျွန်တော်တို့ကြေညာချက်ထုတ်ထားပြီးပါပြီအဲ့တော့ပါတီတွေအနေနဲ့တော့သူတို့ပါတီစည်းရုံးရေးကိုဆောင်ရွက်လို့ရပါတယ်ကန်ဒီဒိတ်ပေါ့လေဒီလွတ်တော်ကိုယ်စားလှယ်လောင်းနေရဲ့စည်းရုံးရေးကတော့လွတ်တော်ကိုယ်စားလှယ်လောင်းအတည်ပြုပြီးမှဖြစ်ပါမယ်အဲ့ဒါလည်းကျွန်တော်တို့ရက်ဒီအားလုံးချိန်ထားပြီးပါပြီရက်ပေါင်း60ပေးဖို့ရှိပါတယ
်ဟုတ်ကဲ့ပါဒါကတော့ဒီပြည်အောင်စုရွေးကောက်ပွဲကော်မရှင်ကအဖွဲ့ဝင်ဦးဝင်းကိုပြောသွားတာဖြစ်ပါတယ်သူကတော့ဒီလာမယ့်ရွေးကောက်ပွဲအတွက်ပြင်ဆင်တဲ့နေရာမှာဒီပတ်ကိုယ်စားလှယ်အတွက်စီယုံရင်ကာလ3လသူတတ်မှတ်ပြီးမယ်ဒါပေမဲ့ပါတီစီယုံရင်တွေကအခုတည်းကလှုပ်လို့ရပါပြီလို့ပြောပါတယ်တစ်ဆက်တည်းပါကျွန်တော်ဒီစနစ်ပွဲအတွက်ဆိုပြီးတော့ရှမ်းပြည်တောင်ပိုင်းသားကိုဆိုပြီးတော့ပေးစာပေးပို့ထားပါတယ်သူရဲ့စာထဲမှာတော့သူရေးထားတာကဒီအုတ်ချုပ်သူကိုအားကိုးလို့မရတဲ့ခေတ်တွေမှာကြီးပြင်းလာခဲ့ရသူတွေဆိုတော့တဲ့မဲဆန္ဒရှင်တွေဘက်ကရွေးကောက်ပွဲကိုသာရေဘူးရစိတ်ဝင်စားပြီးတော့လုပ်ငန်းစဉ်အပေါ်မှာအာရုံမညွန့်တာအံ့ဩပြစ်တင်စရာမဟုတ်ပါဘူးတဲ့အတိုက်ခံအများစုဘက်ကတော့ရွေးကောက်ပွဲကိုအောင်မြင်စွာကြော်ဖြတ်နိုင်ဖို့မဲဆန္ဒရှင်တွေဘက်ကိုထိတ်တွက်မှုတိတ်ကိုအားနည်းနေပါတယ်တဲ့အခုထက်ကြီးစစ်ပြင်းလို့မပြီးသေးပါဘူးတဲ့ငြိမ်သက်လွန်ပါတယ်တဲ့မဲဆွဲဖို့ပြောတာမဟုတ်ပါဘူးတဲ့မဲပေးဖို့အတွက်အခုမှအသက်ပြည့်တဲ့မျိုးဆက်တွေကိုစင်ကန်တော်တူမဖြစ်စေဘူးဘာတွေချပြကြပြီလဲမေးစရာပါတဲ့ကျွန်တော်ဥက္ကုဏီကိုပဲမေးချင်ပါတယ်ခုနကဒီတော်ရရှင်တူရေးထားတဲ့စာလို့ပါဒီမဲဆွဲပါတီစည်းရုံးမှုပြင်ဆင်မှုတွေတိတ်မရှိသေးဘူးလို့သူကတချို့ကျွန်တော်တော်ရရှင်ဒီစာတွေမှာလည်းတွေ့ရပါလေဟုတ်ပါလားဥက္ကုဏီဘယ်လိုယူဆပါလဲ
မဟုတ်ဘူးကိုတန်းညူကြီးကျွန်တော်တို့အော်ဘာပါပြီမှာတကယ်ကိုပါလီမန်ဒီမိုကရေစီရွေးကောက်ပွဲနဲ့ကင်းတော်သွားတာကနှစ်ပေါင်း55နှစ်ရှိပြီ။ဒါတတိယအတွက်1960ဒီပတ်စပါလာနဲ့ဆိုင်ွယ်ပြီးရွေးလိုက်တဲ့ရွေးကောက်ပွဲကနောက်ဆုံးပေါ့ဗျာ။ဒါထဲမှာ1990ရွေးကောက်ပွဲလုပ်ခဲ့ပြီလို့လည်းဒါဟိုအနာမလွဲဘူးပေါ့ဗျာ။နောက်2010ကတော့လည်းအမတန်ဘတ်ကိုအငြင်းအောက်တွေများတဲ့ရွေးကောက်ပွဲဆိုတော့တကယ်တမ်းကျွန်တော်တို့ဘာပါပြီမှာဒီမိုကရေစီရွေးကောက်ပွဲအတွေ့အကြုံကိုအသက်50အရွယ်ရှိတဲ့လူတွေပဋိကြဦးဗျာ။အဲ့တော့အဲ့ဒါကိုကျွန်တော်တို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကကောင်းကောင်းသိတဲ့အတွက်ကျွန်တော်တို့ခုဟိုစီမံချက်ကြီးတစ်ခုကိုလုပ်နေပါတယ်အခုတော်တော်ကိုလုပ်နေပါပြီအဲ့ဒါဘာလို့ဆိုတော့ကျွန်တော်တို့ဒီဗမာပြည်ဗမာနိုင်ငံမှာရှိတဲ့မဲဆန္ဒရှင်2056တန်းခန့်ကိုဒီ voter education လို့ခေါ်တဲ့ရွေးကောက်ပွဲမှာမဲပေးဖို့လိုအပ်ကြောင်းမဲစင်းမှာနာမည်ပါဖို့လိုအပ်ကြောင်းကိုပြီးတဲ့မဲဟာတကယ်တရားဝင်ထိုင်လုံးနဲ့မဲဖြစ်အောင်ဘယ်လိုပေးရမယ်ဆိုတဲ့အကြောင်းမျိုးကျွန်တော်အခုဟောပြောပို့ချပွဲတွေတော့ရှောက်လုပ်နေပါတယ်ဥပမာကျွန်တော်ဟောရတာ29နှစ်ကကျွန်တော်ဘိုးဖြိုင်မှာဟောတယ်အဲပြီးတော့ကျွန်တော် 29 ရက်နေ့မှာဗန်းကလေးမှာဟောတယ် 30 ရက်နေ့မှာတောင်ငူမှာဟောတယ်မနေ့က10ရက်နေ့မှာကျွန်တော်နေပြည်တော်ကောင်စီပြင်မနာမှာကျွန်တော်ဟောတယ်အဲ့ဒီအားလုံးကဒါအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့အစီအစဉ်ပဲပြည်သူလူထုကို voter education လို့ခေါ်တဲ့မဲပေးဖို့ကျွန်တော်တို့လှုပ်ရှားနေပါတယ် တဖက်ကဟိုအားနေတာတော့မှန်တယ်ဘာလို့အတွေ့အကြုံမရှိလို့အားနေတာဒါအပြစ်မဟုတ်ဘူးကျွန်တော်တို့လှုပ်ရှားနေပါတယ်ခင်ဗျရှိပါတယ်ဒါကြောင့်ဒီ process ကသွားနေပါတယ
်ဟုတ်ကဲ့ပါ
တခြားတခြား CSO တွေလည်းလုပ်နေပါတယ်ဒါအပြင်ကျွန်တော်သိတော့နိုင်ငံခြားကအမေရိကန်ဆိုကျွန်တော်တို့ NDI ငေါနောက်တစ်ခါ IRI ငေါအပါအဝင်ခုနခုလောက်ရှိပါတယ်ဒီပါဒီဗိုဒယ်အက်ဂျူကေးရှင်းလာပေးနေပါတယ်လှုပ်ရှားနေပါတယ်ကိုတန်းနေရ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်ကိုအမ ्याय ကိုလည်းတစ်ဆက်တည်းမေးချင်ပါတယ်တရားမျှတတဲ့ရွေးကောက်ပွဲတရားဖြစ်ဖို့ဆိုလို့ရှိရင်ရွေးကောက်ပွဲမတိုင်ခင်တည်းကစောင့်ကြည့်မှုအခြေအနေလိုအပ်ပါတယ်မဲဆန္ဒရှင်စီရင်ပြုစုတာကအစနောက်တခြားမဲပေးပိုင်ခွင့်ရှိတဲ့လူကိစ္စဒီလိုမျိုးအခြေအနေတွေကပြင်ဆင်မှုဘလို့များကိုအမ ्याय တို့မြင်ရပါလဲခင်ဗျာ
ဒီလိုကြကျွန်တော်တို့ရှင်းလင်းချက်အနေနဲ့ပြောမယ်ဆိုလို့ရှိရင်လက်ရှိအခြေအနေအရက်ရက်အပေါ်မှာတုံးတက်တဲ့အခြေဟိုကြီးညာဆန္ဒတစ်ခုကိုထုတ်ဖို့အတွက်ကျွန်တော်တို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် CEC နဲ့ကျွန်တော်တို့နှစ်ကြိမ်ရှိပါပြီတွေ့ပြီးတာ။နောက်တစ်ကြိမ်ထပ်တွေ့ဖို့လည်းရှိပါတယ်။အဲ့အခြေအနေရှိပါတယ်။နောက်တစ်ဖက်ကလည်းဒီရွေးကောက်ပွဲနဲ့ပတ်သက်တဲ့ဒီ Voter Education ကအစပေါ်ရအကုန်လုံးဆိုင်ရာတွေနဲ့ပတ်သက်ပြီးကျွန်တော်တို့မိဖက်အဖွဲ့အစည်းတွေပြည်ကြားရက်တွေနဲ့ CSO တွေအာသူအနေနဲ့သူလုပ်နေတာလေအကုန်ရှိပြီးသားပါဥမာအပြည့်ပြောမယ်ဆိုလို့ရှိရင်ကျွန်တော်လည်းနေနေကဆက်ဆက်ရရှိတဲ့ YSPS Yangon School of Political Science ဆိုလို့ရှိရင်လေရွေးကောက်ပွဲနဲ့ပတ်သက်ပြီးဆိုင်ရာလုပ်ငန်းတွေကိုလုပ်ကင်ဆောင်ရွက်နေပြီဖြစ်ပါတယ်အဲ့တော့အခုကျွန်တော်ပြောချင်တာကဒီရွေးကောက်ပွဲကိုဖြတ်တန်းတဲ့အခါမှာတာမန်ရွေးကောက်ပွဲတစ်ခုလို့ကျွန်တော်တို့ဖြတ်တန်းမှုအစီအစဉ်မရှိပါဘူးနောက်တစ်ခုကတရားမျှတတဲ့ရွေးကောက်ပွဲဆိုတဲ့အသုံးလုံးပြောချင်ပါတယ် Free and Fair Fair ဆိုတဲ့ဟာလို့ကျွန်တော်တို့ပြည်လက်မခံပါဘူးဒါ Energy လဲအဲ့တိုင်းပဲပြောပါတယ်ဘာဖြစ်လို့လဲဆိုတော့ဖွဲ့စည်းပုံပြင်ဆင်ခြင်းမရှိတဲ့ရွေးကောက်ပွဲမို့လို့ပါအဲ့ဒါ Free ဖြစ်ခြင်းဖြစ်ပါလိမ့်မယ် Fair တော့မဖြစ်နိုင်ပါဘူ
းဟုတ်ကဲ့
ဘယ်လောက်ပါပဲကြာ
ကိုမြန်မာလူထုကြားထဲမှာရွေးကောက်ပွဲနဲ့ပတ်သက်လို့ပညာသိမှုအသိနိုးကြားမှုကိုဘယ်လိုများရှိလဲကိုအများကြီးဘယ်လိုမြင်ရပါလဲ
ဒီလိုကြလူထုအနေနဲ့ကဘာလုပ်လာလဲဘာဖြစ်လာလဲဘယ်လိုဖြစ်ပေါ်တိုးတက်မှုရှိတယ်ငါတို့စီးပွားရေးလူနေမှုဘဝတွေဘယ်လိုပြောင်းလဲသွားလဲဆိုတဲ့ပေတံနဲ့ပဲစနစ်တစ်ခုတိုင်းတာပါတယ်အဲ့တော့ဒီလိုတိုင်းတာတဲ့အခါမှာပူရေးဆိုးရတဲ့ဘဝဖြတ်တန်းမှုတွေကိုရင်ဆိုင်ကြုံတွေ့လာရတဲ့အခါမှာရွေးကောက်ပွဲမပြောနဲ့အစိုးရကလည်းယုံကြည်မရှိဘူးရွေးကောက်ပွဲကလည်းယုံကြည်မှုစိတ်တွေအားနည်းသွားတာတော့အမှန်ပဲဘာမှဖြစ်လာမှာမဟုတ်ပါဘူးကွာငါလုံးမငါထမင်းငါစားရမှာဆိုတဲ့စိတ်ကမြန်မာပြည်သူတွေကနှစ်ပေါင်းများစွာကြင်ရောင်းနေဖြစ်ပါတယ်အဲ့တော့ဒါကိုပဲကျွန်တော်တို့ကဒီရွေးကောက်ပွဲကိုဖြတ်ပြီးအင်းနဲ့အားနဲ့ဖွဲ့စည်းပုံပြင်နိုင်မှုကျွန်တော်တို့အာမခံချက်ကောင်းကျွန်တော်တို့ကလူထုကိုပေးရမှာဖြစ်တယ်တက်ပေါ်ကပြင်ပေးမှာပဲဆိုကျွန်တော်တို့ထိုင်ဆောင်နေလို့ကတော့ဘာမှဖြစ်လာမှာမဟုတ်ဘူးဘယ်တော့မှလည်းဖြစ်လာမှာမဟုတ်ဘူးကိုယ့်အကူလို့ယူရမယ့်အခြေအနေကိုဖန်တီးရမယ်လို့ကျွန်တော်မြင်ပါတယ်အဲ့အသည့်တွေကိုလူထုကိုမြင်အောင်ကျွန်တော်တို့ပြောရမှာဆိုရမှာစီးရောရမှာဖြစ်ပါတယ
်ဟုတ်ကဲ့ပါခင်ဗျာကျေးဇူးပါကျွန်တော်တို့ရှင်တူလေလိုင်းပေါ်မှာရောက်နေပါတယ်သူကတော့ကိုထိလဲမှုထိုင်းနိုင်ငံကိုထိလဲမှုကြားပါလားခင်ဗျာဆွေးနွေးလို့ရပါတယ်မင်းများညင်ကိုမြောင်အေးဦးနီဥကိုနီဒေါက်တာတစ်ဆွေရှိပါတယ်ခင်ဗျာ
ဒါဆိုရင်ဒီကောင်ဥရင်မပြင်ဘူးဆိုရင်တော့ဒီရုပ်ကွယ်ရေးသားမှတန်တဲ့ရုပ်ကွယ်တော့မဖြစ်နိုင်ဘူးဗျ။ဒါတရားမျှတတဲ့ရုပ်ကွယ်လို့ဖြစ်တယ်လို့ကျွန်တော်ပြောလို့မရပါဘူးခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။ကျွန်တော်ဥကိုနီကိုပဲပြန်မေးချင်ပါလေ။ခုနဖွဲ့စည်းပုံနဲ့ရုပ်ကွယ်နဲ့ဆက်ဆက်လို့ပါ။2012ခုနှစ်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကဂျာဗက်ရုပ်ကွယ်ဝင်တဲ့အခါမှာလူထုကိုခရီးပေးထားတဲ့ချက်တွေမှာဖွဲ့စည်းပုံပြင်မယ်ဆိုတဲ့ကိစ္စရပါပါတယ်။အဲ့တော့ကျွန်တော်ကဥကိုနီကိုပုတ်ကိုအေးရပါဟိုပါတီဖွဲ့ဝင်တယောက်မဟုတ်တယ်ပုတ်ကိုအေးရတူးချင်းသုံးသပ်မိတာ။အမျိုးသားလူစုအဖွဲ့ချုပ်အနေနဲ့ဒီတာဝန်ဒီဂရီကိုဘယ်လောက်ထိစွမ်းဆောင်နိုင်ခဲ့ပြီလို့ယူဆပါလဲ
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ဒီဖွဲ့စည်းပုံချေအုပ်တွေပြင်ဆင်နေပတ်သက်ပြီးအမတန်ကြီးမားတဲ့ကမ်ပိန်းကြီးနှစ်ခုလုပ်ခဲ့ပါတယ်ပထမတစ်ချိန်ကတော့ပြင်မလားအသိရေးမလားဆိုတဲ့ဟာကိုပြည်သူဆန္ဒခံယူခဲ့ပါတယ်ပြည်သူအများစုကပြင်ပေးပါလို့တောင်းဆိုပါတယ်ဒါတခုဒါပေမဲ့လို့အဲ့ဒါကိုတက်ဆိုင်ရာကျွန်တော်တို့အာဏာပိုင်တွေကအသိအပတ်မပြုတဲ့အခါမှာကျွန်တော်တို့ဒီပွင့်လင်း88နဲ့ပူးပေါင်းပြီးတော့ပါဒီလက်ပရေးထိုးတဲ့ဒီဖြောင်းနော်တတိရှိရှိဒီကိုယ်နာမည်မှတ်ပုံတင်ပေးပြီးတော့မှဒီဖွဲ့စည်းပုံမချိုက်ဘူးပြင်ញင်ပါတယ်ဆိုတဲ့လက်မှတ်ထိုးတဲ့ကမ်ပိန်းတစ်ခုကိုလည်းကျွန်တော်တို့မြန်မာဒီမိုကရေစီအဖွဲ့ချုပ်နဲ့88ပွင့်လင်းလို့ပူးပေါင်းပြီးတော့လက်မှတ်ငါးသန်းညွှန်ယူပြီးတင်ပြခဲ့ပါတယ်ဒါကတော့ထင်သန်းမြင်သာပေါ့နောက်တတိယတစ်ခုကသိအရေးကြီးတာကဒေါက်ဆန်းစုကြည်ပြီးနေတဲ့အချက်ကလွတ်တော်လမ်းကြောင်းကနေပြင်လို့မရနိုင်ဘူးဆိုတာကို तू ကကောင်းစွာသဘောပေါက်နားလည်တဲ့အတွက်၄ပွင့်ဆိုင်ကိုတောင်းခဲ့ပါတယ်အဲ့ဒီ၄ပွင့်ဆိုင်ဟာနောက်ဆုံးလွတ်တော်ကသဘောတူညီပြီးတော့၆ပွင့်ဆိုင်အနေထားကိုရောက်လာပါတယ်အဲ့တော့ဖွဲ့စည်းပုံချင်အုပ်တွေပြင်ဆင်ရေးစီတကယ် key player တွေဖြစ်တဲ့အခုဒီ၆ပွင့်မှာသဘောတူညီချက်ရရင်အဆင်ပြေမယ်အဲ့တော့အဲ့ဒီလိုအဆင်ပြေနိုင်ဖို့အတွက်ဒေါက်ဆန်းစုကြည်ဟာအတော်ကိုအားထည့်ပြီးလုပ်နေတာလွတ်တော်မှာဒါကအတိုက်ခံဆွေးနွေးစရာမလိုတော့တဲ့အတွက်တကယ်အခက်တဲ့ပြင်ဆင်မှုသဘောတူတဲ့အဖြစ်ထွက်ရင်ကျွန်တော်တို့ခုနကကိုတန်းညိုဆက်ဆက်ကြီးမိတဲ့ဤလုံးညိုဆန္ဒခံရင်ပဲစီကိုရောက်မယ်။အဲဒါကြောင့်လောလောဆယ်အဆုံးဖြတ်ကတော့6ပွင့်ဆိုင်မှာပဲရှိတယ်လို့ကျွန်တော်ပြောချင်ပါ
တယ်။ဟုတ်ကဲ့ဒါဆိုလွတ်တော်ထဲမှာပြင်ဖို့ဆိုတဲ့ကိစ္စကမဖြစ်နိုင်ဘူးဆိုတဲ့အခြေအနေကိုရောက်သွားပြီလား
။လွတ်တော်ထဲမှာပြင်ဖို့မဖြစ်နိုင်ဘူးဆိုတာက6ပွင့်ဆိုင်သဘောမတူရင်မဖြစ်ဘူး။မဲခွင့်ရင်ရှုံးမယ်။
ဟုတ်ကဲ့ပါခင်ဗျာ။ဟုတ်ကဲ့
ပါသဘောတူလို့မင်းမခွဲပဲနဲ့ကျွန်တော်ယူနေတော့ဆိုရအလုံးသဘောတူလို့အတိုက်ခံဆွေးနွေးမဲ့လူမရှိလို့ဆိုရင်လွတ်တော်မှာအောင်မြင်မယ်။အဲ့ဒါဆိုရင်ဒီလိုမျိုးဆန္ဒခံယူပွဲကိုသွားပြီးတော့အပြောင်းလဲဘက်ကိုဖွဲ့စည်းပုံရှိရဥပဒေပြင်ဆင်ရလမ်းကြောင်းပေါ်ပြန်ရောက်နိုင်တယ်။
ဟုတ်ကဲ့6ပွင့်ဆိုင်ပေါ်မူတည်နေတဲ့သဘောပေါ်ကျွန်တော်တိုက်လီလိုက်အစီအစဉ်အချိန်လေးစစ်သွားလို့ပါ။ပါဝင်ဆွေးနွေးပြီးတဲ့ရှင်နေဦးကိုနီ88ကကိုမြအေးဒေါက်တာတစ်ဆွေအားလုံးကိုကျေးဇူးတင်ပါတယ်ခင်ဗျာ။တိုက်လီလိုက်အစီအစဉ်ဒီမှာပဲညနာခွင့်ပြီးပါ
ကိုယ်တိုင်ညဆွေးနွေးတင်ဆက်တဲ့စနေညတိုင်းရည်လိုင်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ဆိုတော့ရှင်နေနေနဲ့ကျွန်တော်တို့ VOA မြန်မာပိုင်းကထုတ်လွှင့်ပေးနေတဲ့သတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုကျွန်တော်တို့ရဲ့ VOA Internet စာမျက်နှာမှာလည်းပြန်ပြီးတော့နားဆင်ဖတ်ရှုလို့ရပါတယ်။ကျွန်တော်တို့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်ခင်ဗျာ။
ကျွန်တော် VOA နဲ့စခန်းသွားခဲ့တာဆယ်စုနှစ်၅စုကြော်သွားခဲ့ပါပြီခင်ဗျာအခုဆို VOA ရဲ့ Consumer Radio လဲမဲပေါက်ထားတယ်ဆိုတော့
ပို့ပြီးဟိုတခါဘာဘာဦးဦးလို့ကျွန်မခေါ်ဘူးတဲ့သူနှစ်ယောက်လဲနေကောင်းပါရဲ့လားဟင်အဲ့ဒီအခေါ်ဘောကြောင့်တော်တော်လေးတုန်လှုပ်သွားရတယ်ဆိုလို့စိတ်မကောင်းပါဘူးရှင်ဒီလိုပါ
ဒီတော့ကဗိုလ်ချုပ်ကြီးများအနေနဲ့ကျွန်တော်တို့စင်ရသားလူတန်းစားတွေအားလုံးအပေါ်ငဲ့ညာတနာစိတ်လေးများမွေးပြီးရက်ွက်လိုက်ကင်းတွေကိုပြည်သူအများစောင့်နေကြရတာကို
မင်္ဂလာပါလို့တောင်းနှုတ်ဆက်ခြင်းစိတ်မရှိတော့ပါဘူး VOA ရဲ့နေမထီလွန်းလို့ရင်းဖွင့်လိုက်ရတာပါ
မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတော့တနင်္ဂနွေညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းမြန်မာပြည်ကပေးစာများအစီအစဉ်မှာထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်သောရရှင်တွေ VOA အစီအစဉ်နဲ့ပတ်သက်ပြီးတော့ခုလိုဝေဖန်ကြံပေးခြင်းနဲ့ VOA ကလည်းမေတ္တာတေးလက်ဆောင်ပါခြင်းနဲ့နေ့စဉ်ကျင်းလည်ရာဘဝမှာကြုံတွေ့နေရတဲ့ဖြစ်ပျက်တွေနဲ့ပတ်သက်ပြီးတော့ရင်ဖွင့်စာရေးသားခြင်းနဲ့ဆိုရင်တော့ VOA ကိုစာရေးသားနိုင်ကြပါတယ်နော်ကျမတို့ VOA ကိုစာလိုက်ကနေပြီးတော့စာရေးသားပေးဖို့မယ်ဆိုရင်တော့ VOA American Than မြန်မာပိုင်းအစီအစဉ်လို့လိမ့်မူပြီးတော့စာရေးတက်တာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးလိပ်စာတစ်ကိုစာရေးသားနိုင်ကြပါတယ် VOA ကိုစာရေးလာကြတဲ့သောရရှင်အားလုံးကိုကျေးဇူးတင်ပါတယ်ရှင်
သောရရှင်နေနေကျွန်တော်တို့အခုထုတ်လွှင့်ပေးသွားခဲ့တဲ့မနက်6နာရီကနေ9နာရီအစီအစဉ်အစဆုံးကိုမနက်7နာရီကနေ9နာရီနဲ့နေ့လယ်7နာရီကနေ10နာရီထိပြန်ပြီးတော့ဖမ်းယူနာဆင်နိုင်ပါတယ်။ VOA American အတန်ရဲ့ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုတော့လိုင်းလုံးမီတာ16 19နဲ့25တို့ကနေဖမ်းယူနာဆင်နိုင်ပါတယ်ခင်ဗျာ။ဘူဝဆာပြီးတော့ကမ္ဘာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကတလက်အကြီးညာပေးမှာဖြစ်ပါတယ်ဗျာ။
ဒီပေါ်နိုင်ငံမှာ 9.8 ပြင်းရရှိတဲ့ငလျင်ကြီးလှုပ်ခတ်ခဲ့ပြီးဒီနှစ်ပတ်အကြာမှာနောက်ထပ်အသက်ရှင်ကျန်ရစ်သူတွေရှာတွေ့ဖို့မျှော်လင့်ချက်မြင့်မြင့်လာနေပြီလို့တာဝန်ရှိသူတွေကပြောပါတယ်။ကတ်မန်ဒူးမြို့တော်ကပျက်စီးပုံတွေကြားထဲမှာအသက်ရှင်ကျန်ရစ်သူတယောက်မှထပ်မတွေ့တာနှစ်ရက်ကြာပြီးတဲ့နောက်လေဝင်လေထွက်ရှိတဲ့နေရာမှာသာပိတ်မိနေတာမဟုတ်ဘူးဆိုရင်အသက်ရှင်ကျန်ရစ်ဖို့အလားအလာသိမရှိလာဘူးလို့ဒီပေါ်ပြည်ရဲ့ရေးဌာနတာဝန်ရှိသူ lexme.gov ကစနေနေ့မှာပြောပါတယ်။ဘော်တီမိုးမြို့မှာလူညုံရေးရဲတွေနဲ့ပြည်တွင်းကောက်ွယ်ရေးရန်တပ်ဖွဲ့တွေကြားရက်ပြတ်ပြီးဆန္ဒပြသူတွေဟာဒီကနေ့မှာတော့လမ်းလျှောက်ကြီးတက်ခဲ့ကြပါတယ်။ဗော်ဒီမိုမျိုးကလူမဲအမျိုးသားလူငယ်ဖက်ဒီဂရိတ်တိစုံမှုနဲ့ပတ်သက်လို့ရဲတောင်ရဲတပ်ဖွဲ့ဝင်6ဦးကိုရာဇဝင်ကြောင်းဆိုင်ရာဆွဲချက်တွေနဲ့တရားစွဲမယ်ဆိုတော့တောက်ကြနေကပြည်내ရှင်းနေကြွေးကြီးညာချက်ထွက်လာပြီးတဲ့နောက်ဆန္ဒပြသူတွေဟာဂျင်နာအယပြီးတော့စနေနေ့ကဆန္ဒပြခဲ့ကြတာပါ။အမေရိကန်နိုင်ငံသားရေးဌာနနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအထူးသံတမန်ဒေးဗစ်ဆဘတ်စတိုင်းဟာကနေဒါနိုင်ငံဘာသာရေးလွတ်လပ်ခွင့်ရုံးရဲ့တန်မကြီးအန်ဒရူးဘန်နနဲ့အတူမေလ2ရက်နေ့ကနေ9ရက်နေ့ထိမြန်မာနိုင်ငံစီလာရောက်မယ်လို့အမေရိကန်နိုင်ငံသားဌာနကမေလ1ရက်နေ့မှာကြေညာထားပါတယ်။ဘာသာရေးလိုလက်ခွင့်အခြေအနေတွေထိုးတက်အောင်လုပ်ခြင်းအဖြစ်မြန်မာနိုင်ငံရဲ့လူငုံရေးတည်ငြိမ်ရေးနဲ့ဒီမိုကရေစီရေးရာတွေတိုးတက်စေမယ်ဆိုတာကိုတန်မကြီးနှစ်ဦးကပူးတွဲပြောဆိုကြမယ်လို့အမေရိကန်နိုင်ငံသားဌာနကကြေညာထားပါတယ်။ထိုင်းနိုင်ငံတောင်ပိုင်းမှာမြန်မာနဲ့ဘင်္ဂလားဒေ့ရှ်ကလည်းယူဆရတဲ့စူးစူးရွရွရုပ်ပြက်နေတဲ့ရွှေပြောင်းလူသမားရုပ်လောင်းအစုလိုက်ပြုံနဲ့ပထမတွေ့ရှိခဲ့ပြီးစနေနေ့ကနောက်ထပ်ရုပ်လောင်းသုံးခုကိုထပ်မံတွေ့ရှိခဲ့ပါတယ်ခင်ဗျာ။
ကွာဒရင်ဂျင်ယုတ်ကိုကိုကြော်ကြော်သိန်းကျင်ညာခဲ့တာပါဒီမနက်အစည်းအဝေးထုတ်လို့ရေမှုကအမတ်အင်ဂျင်နီယာဖြစ်ပြီးတော့အင်ဂျင်နီယာကတော့ Daryl Smith ဖြစ်ပါတယ် VOA American အသံမနက်ဖက်မြန်မာဘာသာအစည်းအဝေးတွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းလိုမီတာ30 40 49 50နဲ့လိုင်းလိုမီတာ190တို့ကနေအသံလွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေခင်ဗျာကျွန်တော်ရန်နေပါ
Thank you.
This program has come to you from the Voice of America, Washington.